Welcome to the Voice of America in Burmese.
Mingla nane khima khnya tora shi mya shwe lan chami ja ba si BO American tanga ni 2018 khu ni December 2 ye tanin ni ni mne khin season ni go sat de pi lo thau len pe ni ba bi line number 24 40 50 tit jo ga ni phan yu na sin na ja de lo BO ye Facebook sa myin na BO Burmese news ma le a chain ne de pi ni nga to da sin nai ja ba de khnya ကျွန်တော်စမူးရပါခင်ဗျာအခုနောက်ခင်စီစဉ်နေကိုတာဝန်ယူတင်ဆက်ပေးမှာပ
ါမင်္ဂလာပါကျွန်တော်ကတော့ဝင်းမင်းပါဒီနေ့ထိတ်တန့်ရောက်သတင်းတွေကိုကိုဇော်ဝင်းလှိုင်နဲ့အတူပြောပြသွားမှာပါအမေရိကန်သမ္မတနဲ့ရုရှားသမ္မတတို့ G20 ထိပ်သီးပွဲညစာပွဲမှာအလို့သဘောဆွေးနွေးခဲ့ကြပါတယ်ဒါအပြင်အမေရိကန်သမ္မတနဲ့တရုတ်သမ္မတတို့လည်းဒီ G20 ပွဲမှာပဲနှစ်ဖက်ကုံသွေးရေးမကြေမလည်ဖြစ်နေတာတွေကိုဆွေးနွေးခဲ့ကြပါသေးတယ်အမေရိကန်သမ္မတဟောင်း George W. Bush ရဲ့စာပနအခမ်းအနားကိုတော့မိသားစုကရက်ကိုရွေးချယ်နေပါတယ်ဒီသတင်းတွေနဲ့အတူနောက်ဆုံးရစိတ်ဝင်စားစရာသတင်းတွေကိုပြောပြပေးမှာပါကိုစမိုးရေ
ကောင်းပါပြီခင်ဗျာအဲ့လိုသတင်းတွေတင်ဆက်ပြီးကြားရမယ့်သတင်းတော်တွေမှာဆိုရင်တော့အမေရိကန်ပြည်ထောင်စုသမ္မတအင်ဂျီရောမှာအစဉ်လာမပြတ်ဆောင်းရသည့်ပျော်ဝဲရှင်ဘွတ်တွေနဲ့ခရစ်စမတ်ပွဲတော်ကာလအတွက်အလှပြင်ဆင်မှုတွေစတင်ပြီးတော့ပြုလုပ်နေပြီဖြစ်ပါတယ်
It was Jacqueline Kennedy who started this tradition of having an annual blue room Christmas tree
သမ္မတအင်ဂျီရောရဲ့အစဉ်လာအကြောင်းကိုအင်ဂျီရောတမိုင်းဆိုင်ရာဌာနပညာရှင်တဦးရှင်းပြသွားတာဖြစ်ပါတယ်နောက်ပိုင်းမှာအပြည့်စုံနားဆင်ရပါမယ်အဲ့ဒါအပြင်ဥအောင်ခင်းရဲ့မြန်မာရေးသုံးသပ်ချက်အမေရိကန်အီဒီယန်အင်္ဂလိပ်စာသင်ခန်းစာနဲ့စနေညတရက်လီလိုက်အစီအစဉ်ပြန်လည်ထုတ်လွှင့်ချက်တွေကိုနားဆင်ကြဖို့ရှိပါတယ်အခုအရင်ဆုံးတော့တင်းငွေနေမနခင်ထိတ်တန့်ရောက်နေတဲ့နိုင်ငံတကာသတင်းတွေကိုကိုဝင်းမင်းနဲ့ကိုဇော်ဝင်းလှိုင်တို့ပြောပြပေးကြပါလိမ့်မယ်ခင်ဗျာ
အမေရိကန်သမ္မတဒေါ်နယ်ထရမ့်နဲ့ရုရှားသမ္မတတို့ဟာအလို့သဘောတွေ့ဆုံဆွေးနွေးခဲ့ကြတယ်လို့အင်ဂျီတော်ကကြေညာလိုက်ပါတယ်။အင်ဂျီတော်ပြောခွင့်ရဆာရာဟက်ကဘီဆန်ဒါစ်ကသမ္မတထရမ့်နဲ့သမ္မတပူတင်တို့ဟာ G20 ထိပ်သီးပွဲရဲ့တောက်ကြနေညာညစာစာဝဲမှာအလို့သဘောဆွေးနွေးခဲ့ကြတယ်လို့စနေနေ့မှာကြေညာချက်ထုတ်ပြောလိုက်ပါတယ်။ရုရှားအနေနဲ့ယူကရိန်းသင်္ဘောတွေနဲ့သင်္ဘောသားတွေကိုဖမ်းဆီးခဲ့တာကြောင့်ဒီ G20 ကမ္ဘာစီးပွားရေးအင်အားကြီးနိုင်ငံများထိပ်သီးဆွေးနွေးပွဲမှာအရင်ရုရှားသမ္မတနဲ့တရားဝင်တွေ့ဖို့ပြင်ထားခဲ့တာကိုသမ္မတထရမ့်ကဘက်ကနေဖြတ်ခဲ့ပြီးမှအခုလိုလို့သဘောတွေ့ဆုံခဲ့ကြတာဖြစ်ပါတယ်။အင်ဂျီရောပြောခွင့်ရဆန်ဒါစ်ကဆက်ပြီးသမ္မတထရမ့်နဲ့သူကတော်အနေနဲ့မနေ့ကညသာစာဝဲမှာကမ္ဘာခေါင်းဆောင်တွေနဲ့အလို့သဘောအများကြီးတွေ့ခဲ့ရမှာသမ္မတပူတင်နဲ့လည်းအလားတူတွေ့ခဲ့တာကအခုလိုနိုင်ငံတကာပွဲတွေရဲ့သဘာဝပါပဲလို့ရှော့ပေါပြောလိုက်ပါတယ်။ဒါပေမဲ့အခုလိုအမေရိကန်နဲ့ရုရှားသမ္မတနှစ်ဦးတွေ့ရမှာဘာတွေကိုအဓိကဆွေးနွေးခဲ့ကြတယ်ဆိုတာကိုတော့အင်ဂျီရောပြောခွင့်ရဆန်ဒါစ်ကရှင်းမပြခဲ့ပါဘူး။ပြခဲ့တဲ့တနင်္ဂနွေနေ့တုန်းကယူကရိန်းသင်္ဘောနဲ့သင်္ဘောသားတွေဟာရုရှားရေပိုင်တဲ့ထက်ကိုကျူးကျော်လာတာကြောင့်ဖမ်းဆီးခဲ့ရတာလို့ရုရှားဘက်ကစွပ်စွဲထားပေမဲ့ယူကရိန်းဘက်ကတော့ဒါကနိုင်ငံတကာရေပိုင်တဲ့ထက်မှဖမ်းဆီးခံခဲ့ရတာဖြစ်တယ်လို့ပြန်ရင်းထားပါတယ်ခင်ဗျာ
လွန်ခဲ့တဲ့လအနေငယ်အတွင်းကမ္ဘာအင်အားကြီးဆုံးစီးပွားနှစ်နိုင်ငံအကြားကုန်သွယ်ရေးဆိုင်ရာသဘောထားကွပြမှုတွေဖြစ်ပေါ်ခဲ့ရကအပြန်အလှန်အခွန်တိုးမြင့်ကောက်ခံမှုတွေပြုလုပ်ခဲ့ကြပြီးတဲ့နောက်နှစ်ဖက်သဘောထားကွဲပြားမှုတွေကိုအမေရိကန်သမ္မတဒေါ်နယ်ထရမ့်နဲ့တရုတ်သမ္မတရှီကျင်းဖင်တို့နှစ်ဦးဟာအာဂျင်တီးနားနိုင်ငံဘွနိုအဲရစ်မြို့မှာကျင်းပနေတဲ့ G20 ထိပ်သီးဆွေးနွေးပွဲပြင်ပမှာညစာဆိုင်ရင်တွေ့ဆုံဆွေးနွေးခဲ့ကြပါတယ်။သူတို့နှစ်ဦးရဲ့ဆက်ဆံရေးဟာကောင်းမွန်တဲ့အနေအထားမှာရှိနေတာကြောင့်တရုတ်ပြည်အတွက်ရောအမေရိကန်ပြည်ထောင်စုအတွက်ပါကောင်းမွန်တဲ့ရလဒ်တွေထွက်လာစေမယ်လို့ယုံကြည်ကြောင်းသမ္မတထရမ့်ကထမင်းစားပွဲမှာတရုတ်သမ္မတရှီနဲ့မျက်နှာချင်းဆိုင်ထိုင်ရင်းပြောကြားခဲ့ပါတယ်။တရုတ်သမ္မတရှီကျင်းဖင်ကတော့သူတို့နှစ်ဦးနောက်ဆုံးတွေ့ခဲ့တဲ့အချိန်ဟာအတော်လေးကြာခဲ့ပြီဖြစ်တဲ့အကြောင်းဒီတော့တွင်မှာအကြောင်းအရာအများပြားလဲဖြစ်ပေါ်ခဲ့ကြောင်းပြောပါတယ်။ဒါအပြင်နှုတ်နှစ်ဖက်ပူးပေါင်းဆောင်ရွက်ကြမှာသာငင်းချမ်းရေးနဲ့ကြောဝချမ်းသာမှုတွေကိုဖော်ဆောင်ပေးနိုင်မှာဖြစ်ကြောင်းလဲသမ္မတရှီကပြောပါတယ်။ G20 ထိပ်သီးဆွေးနွေးပွဲမှာကျင်းပတဲ့အဲ့ဒီညသာစပွဲဟာမူလကစီစဉ်ထားတဲ့အချိန်တည်းတနအီစောပြီးကျင်းပကြတာဖြစ်ပြီးနှစ်ဖက်အစိုးရထိတ်တန့်အရာရှိတွေလဲတက်ရောက်ခဲ့ကြပါတယ်။
အမေရိကန်သမ္မတဟောင်း George H.W. Bush ရဲ့စာပနအခမ်းအနားကိုသူ့မိသားစုကဆက်လက်ပြင်ဆင်နေဆဲဖြစ်တယ်လို့ကာကွယ်ရေးဝန်ကြီးဌာနကဆိုပါတယ်။အသက်94နှစ်အရွယ်မှာတောက်ချာနေကပဲကွယ်လွန်ခဲ့ရပြီးအမေရိကန်နိုင်ငံရဲ့41ရောက်မြောက်သမ္မတအဖြစ်1989ခုနှစ်ကနေ1993တွင်တာဝန်ကိုထမ်းဆောင်ခဲ့တဲ့ Mr. Bush ရဲ့စာပနကိုနိုင်ငံတော်စာပနအခမ်းအနားအဖြစ်နဲ့အနေချင်းပါမှာဖြစ်ပေမဲ့ဘယ်နေ့လုံမယ်ဆိုတာတော့မသတ်မှတ်ရသေးပဲမိသားစုကရည်ရွယ်ချက်နေပါတယ်။ဝါရှင်တန်မြို့တော်နေတည်တဲ့ National Cathedral ဘုရားကျောင်းမှာနိုင်ငံတော်အခမ်းအနားဖြစ်ကျင်းပမယ့်ဒီစာပနကိုလက်ရှိအမေရိကန်သမ္မတဒေါ်နယ်ထရမ့်လည်းတက်ရောက်မယ်လို့အင်ဂျီတော်ကမနေ့ကကြေညာခဲ့ပါတယ်။အ အိမ်ပြည်တော်ပြောခွင့်ရဆာရာဟက်ကဘီဆန်ဒါစ်ကလာမယ့်ဗိုလ်တူနေ့ကိုနိုင်ငံတော်ဝန်내ချီကွဲပွဲနေ့အဖြစ်ကြေညာထားပြီးဖြစ်တယ်လို့ကြေညာချက်ထုတ်ပြီးပြောဆိုထားကအိမ်ပြည်တော်အနေနဲ့လည်းနိုင်ငံတော်လမ်းကိုဝန်내ချင်းထိမ့်မှတ်ဖြစ်တိုင်ဝက်လွှင့်ထူထားပါတယ်။အာဂျင်တီးနားနိုင်ငံက G20 ထိပ်သီးဘွဲ့ကိုရောက်နေတဲ့သမ္မတထရန့်အနေနဲ့လည်းကွယ်လွန်သူသမ္မတဟောင်းရဲ့သားဖြစ်တဲ့အရင်သမ္မတဟောင်းဂျော့ဂျ်ဒဗျူဘွတ်နဲ့လည်းစနေနေ့ကတယ်လီဖုန်းဆက်ပြီးတနိုင်ငံလုံးကိုစားဝန်내ချောင်းစကားပါခဲ့ပါသေးတယ်ခင်ဗျာ
။ပဲရစ်မြို့လည်းကဆန္ဒပြပွဲတွေအတွင်းအကြမ်းဖက်မှုတွေဖြစ်ပေါ်ခဲ့တာကြောင့်အရေးအယာရှိ16ဦးအပါအဝင်လူ100နီးပါးထိခိုက်ဒဏ်ရာရသွားတဲ့အပြင်200ကျော်ကိုဖမ်းဆီးထိန်းသိမ်းလိုက်ပါတယ်။ပဲရစ်မြို့ကနာမည်ကြီးရှမ်ပ်အလီဇေးလမ်းမကြီးပေါ်မှာဆန္ဒပြသူတွေဟာ၃ဘတ်မြောက်အဖြစ်ဇက်တိုက်ဆန္ဒပြနေကြတာပါစနေနေ့အစောပိုင်းကတော့အက်ဒီထရီယမ်ဆိုတဲ့နေရာမှာရဲတွေနဲ့ဆန္ဒပြသူတွေထိတ်တိုက်ရင်ဆိုင်မှုတွေဖြစ်ပွားခဲ့တာမှာညဘက်အထိဇက်တိုက်ဖြစ်နေခဲ့တာကြောင့်အာဏာပိုင်တွေအနေနဲ့အခြေအနေတွေကိုထိန်းသိမ်းနိုင်မှုအတော်လေးကြိုးစားနေရတယ်လို့ဆိုပါတယ်ဆန္ဒပြသူတွေဟာမတည်ငြိမ်မှုတွေဖြစ်ပေါ်အောင်လှုပ်ဆောင်နေကြခြင်းဖြစ်ကြောင်းနဲ့သူတို့ရဲ့အကြမ်းဖက်လုပ်ရတဲ့ဟာဘလို့နီးနဲ့မှတရားမျှတမှုမရှိနိုင်ကြောင်းပြင်သစ်သမ္မတအီမန်နွယ်မက်ခရွန်ကပြောပါတယ်ဆန္ဒပြပွဲတွေကိုဘလို့အကောင်းဆုံးတုံ့ပြန်နိုင်မလဲဆိုတာကိုအစိုးရအဖွဲ့အတွင်းကအကြီးအကဲဝန်ကြီးတွေနဲ့ပြင်သစ်ကိုပြန်ရောက်ချင်းချင်းတိုင်းတိုင်ပင်သွားမယ်လို့အာဂျင်တီးနားနိုင်ငံဘွယ်နိုအဲရစ်မြို့မှာကျင်းပနေတဲ့G20 ထိပ်သီးဆွေးနွေးပွဲကိုတက်နေတဲ့သမ္မတမက်ခရွန်ကသတင်းစာရှင်းလင်းပွဲအတွင်းပြောကြားခဲ့ပါတယ်။ဆန္ဒပြသူတွေဟာလမ်းတချို့ကိုပိတ်ပစ်ခဲ့ပြီးစတိုးဆိုင်တွေကမိုင်းတွေကိုရိုက်ခွဲပစ်တာ၊ကားတယာတွေကိုမိရှို့တာနဲ့ရဲတွေကိုခဲနဲ့ပစ်ပေါက်တာတွေပြုလုပ်ခဲ့ကြပါတယ်။ရဲတွေဘက်ကလည်းမျက်ရည်ကိုဘုံတွေ၊လူတွေမင်းသက်စေနိုင်တဲ့ဘုံတွေ၊မိသားပိုက်တွေနဲ့ပြန်လည်ပစ်ခတ်ခဲ့ပါတယ်။ပြည်ထောင်နိုင်ငံအတွင်းကတခြားနေရာတွေမှာပြုလုပ်တဲ့ဆန္ဒပြပွဲတွေကတော့အကြမ်းဖက်မှုတွေမဖြစ်ပေါ်ခဲ့ဘူးလို့ဆိုပါတယ်။
VOA American တဲ့မနေ့ဖက်မြန်မာဘာသာအစီအစဉ်တွေကိုမနေ့6နာရီကနေပြီးတော့9နာရီထိလိုင်းထိုမီတာ32 kHz 9335လိုင်းထိုမီတာ40 kHz 9483ညလိုင်းထိုမီတာ48 kHz 6153ညနဲ့ဒုတိယနာရီဘက်မှာလိုင်းလက်မီတာ190 kHz 1505တို့ကနေထုတ်လွှင့်ပေးနေပါတယ်။မနေ့7နာရီကနေ9နာရီထိပြန်လည်ထုတ်လွှင့်ချက်ကိုတော့လိုင်းထိုမီတာ20 25 32တို့ကနေဖမ်းယူနိုင်ပါတယ်။
American Fury တန်ကနေတနင်္ဂနွေနေ့မနက်ပိုင်းသတင်းတွေကိုဆက်ကြေညာပေးနေပါတယ်။ဆွီဒင်နိုင်ငံကမြန်မာနိုင်ငံအတွက် American ဒေါ်လာ43သန်းကို UNOPS လို့ခေါ်တဲ့ကုလသမဂ္ဂရဲ့စီမံကိန်းများအကောင့်ထဲပို့ရေးအဖွဲ့ကနေတဆင့်အကူအညီပေးလိုက်ပါတယ်။ဒီငွေကြေးအကူအညီကိုမြန်မာနိုင်ငံအတွင်းကျန်းမာရေးစောင့်ရှောက်မှုလက်လန်းမီရေလုပ်ငန်းတွေမှာအသုံးပြုမှာဖြစ်သွားပါတယ်။အသုံးပြုသွားမှာဖြစ်ပါတယ်။ဒီအကူအညီတွေကြောင့်မြန်မာနိုင်ငံအမျိုးသားကျန်းမာရေးစနစ်မြင့်တင်ရေးအတွက်အထောက်အကူပြုမှာဖြစ်ပြီးအောက်ခြေလူရန်စားတွေအတွက်ကျန်းမာရေးစောင့်ရှောက်မှုတွေစီလလန်းမိလာစီမှာဖြစ်တယ်လို့ဒီ UNOPS အဖွဲ့ကဆိုပါတယ်မြန်မာနိုင်ငံကျန်းမာရေးစောင့်ရှောက်မှုလုပ်ငန်းတွေကမကြာခင်နှစ်များအတွင်းတိုးတက်လာခဲ့ပေမဲ့အမျိုးသမီးတွေနဲ့ကလေးငယ်တွေကျန်းမာရေးစောင့်ရှောက်ပေးမှုကဆင်းရဲသောအောက်ခြေလူရန်စားအများစုအတွက်ကောင်းကောင်းလလန်းမမိသေးဘူးလို့ဒီကုလသမဂ္ဂအဖွဲ့ကဆိုပါတယ်ဒါအပြင် TB ဆုံနာရောဂါ HIV AIDS ကိုခံအားကျဆင်းခြင်းရောဂါနဲ့ငှက်ဖျားရောဂါတွေအတွက်လည်းအောက်ခြေလူရန်စားတွေအနေနဲ့အခြေခံကျန်းမာရေးစောင့်ရှောက်မှုအပြည့်အဝမရကြသေးဘူးလို့ဒီ UNOPS အဖွဲ့ကဆိုပါတယ်။ဒီကုလသမဂ္ဂစီမံကိန်းအခေါက်ထက်ဖော်ရေးအဖွဲ့ရဲ့မြန်မာနိုင်ငံဆိုင်ရာညွှန်ကြားမှု Andrew Carwood ကမြန်မာနိုင်ငံကလူများစွာတက်တော့ကျန်းမာရေးစောင့်ရှောက်မှုတွေကိုလက်လန့်မိဖို့အခက်အခဲတွေအများကြီးရှိနေသေးတယ်လို့ဆိုပါတယ်။ဒီ UNOPS အဖွဲ့အနေနဲ့မြန်မာနိုင်ငံကျန်းမာရေးစောင့်ရှောက်မှုလုပ်ငန်းတွေကိုကူညီပေးနိုင်ဖို့စုစုပေါင်း American Dollar သန်း215သန်းလိုအပ်နေရမှာအခုတော့43တန်းကိုရရှိခဲ့တာဖြစ်ပါတယ်ခင်ဗျာ
ဘင်္ဂလားဒေ့ရှ်မှာရောက်နေတဲ့ရဟင်ဂျာဒုက္ခသည်တွေမြန်မာပြည်ကိုပြန်ပို့နိုင်ရေးအတွက်အကြင်ကြင်ကြိုးပမ်းခဲ့ပေမဲ့လက်တွေ့ဖြစ်နိုင်ခြင်းမရှိသေးဘူးလို့ Cox's Bazaar မှာရှိတဲ့အကြီးတန်းကုလသမဂ္ဂညီနန်းဆောင်ရည်ရေးမှု Miss Sambu Rizvi ကပြောပါတယ် UNHCR UNDP နဲ့မြန်မာအစိုးရတို့အကြာဒုက္ခသည်တွေပြန်ပို့နိုင်ရေးကိုအထောက်အကူပြုစေမယ့်အခြေအနေတွေဖန်တီးနိုင်ရေးအတွက်ဆွေးနွေးမှုတွေရှိပေမဲ့လက်ရှိအခြေအနေမှာမဖြစ်နိုင်သေးဘူးလို့ Miss Rizvi ကပြောပါတယ်မြန်မာနိုင်ငံရခိုင်ပြည်နယ်အတွင်းကလူမျိုးပိဋကတွေဖြစ်ပေါ်ခဲ့ပြီးနောက်ရိုဟင်ဂျာ၉သိန်းလောက်ဘင်္ဂလားဒေ့ရှ်ကိုထွက်ပြေးသွားကြောင်းကုလသမဂ္ဂနဲ့နိုင်ငံတကာအဖွဲ့အစည်းတွေကခန့်မှန်းထားကြပြီးအဲ့ဒီထက်ကအများစုဟာအမျိုးသမီးနဲ့ကလေးငယ်တွေဖြစ်တယ်လို့ဆိုပါတယ်ရိုဟင်ဂျာတွေကိုတိုက်ခိုက်မှုဟာလူမျိုးရုံးတပ်ဖြတ်ဖို့ရည်ရွယ်လှုပ်ဆောင်ခြင်းဖြစ်တယ်လို့လည်း Miss Rizvi ကပြောပါတယ်ဒါအပြင်သူတို့ကိုဖိနှိပ်ညှဉ်းပန်းမှုမှာညင်ပန်းမှာစိုးရိမ်နေတဲ့အတွက်လူတွေအခုလောက်အများပြထွက်ပြေးလာတာကိုသူ့အနေနဲ့မတွေ့ဘူးလို့လည်းကလကတ္တာမြို့အခြေဆိုင်ကလကတ္တာသုတေသနအဖွဲ့ကပြုလုပ်တဲ့ဒုက္ခသည်များနဲ့ရွှေ့ပြောင်းနေထိုင်သူများအတွက်အကာအကွယ်ပေးရေးစနစ်ဆိုတဲ့ခေါင်းစဉ်နဲ့ပြုလုပ်တဲ့အခမ်းအနားမှာ Miss Rizvi ကပြောပါတယ်ဒုက္ခသည်တွေနဲ့ရွှေ့ပြောင်းနေထိုင်သူများအရေးနဲ့ပတ်သက်လို့ကလကတ္တာ Declaration လို့ခေါ်တဲ့ကြေညာချက်ကိုလည်းထုတ်ပြန်ခဲ့ကြပါတယ် ဒုက္ခတဲ့ရွှေပြောင်းနေထိုင်သူများနဲ့တိုင်းပြည်မဲ့နေသူတွေအတွက်စက်တင်ဘာလအတွင်းကုလသမဂ္ဂအထွေထွေညီလာခံကချမှတ်ခဲ့တဲ့ဆုံးဖြတ်ချက်ကိုလည်းဒီကြေညာချက်ထုတ်ပြန်ရေးမှာပါဝင်ခဲ့ကြတဲ့ဒုက္ခတဲ့နဲ့ရွှေပြောင်းနေထိုင်သူများအရေးကြွန့်ကျင်သူတွေကပြန်လည်တုံ့တက်ခဲ့ကြပါတယ်မြန်မာနိုင်ငံကတဖက်နိုင်ငံကိုထွက်ပြေးသွားကြသူတွေကိုရိုဟင်ဂျာအဖြစ်ခေါ်ဆိုတာကိုအသိမှမပြုပေမဲ့လည်းဒီလူတွေပြန်လာနိုင်ရေးအတွက်ဘင်္ဂလားဒေ့ရှ်နဲ့ကုလသမဂ္ဂအဖွဲ့အစည်းတွေနဲ့ညီနိုင်တိုင်ပင်လှုပ်ဆောင်နေတာရှိနေပါတယ
်ပါကစ္စတန်နိုင်ငံမှာတော့နိုင်ငံတော်ဆန့်ကျင်ရေးလှုံ့ဆော်မှုပြည်သူပိုင်ပစ္စည်းဖျက်ဆီးမှုတွေကြောင့်ဖန်စီထိန်းသိမ်းထားတဲ့အစွန်းရောက်အစ္စလာမစ်ပါတီခေါင်းဆောင်နဲ့တက်ကြွလှုပ်ရှားသူတွေကိုနိုင်ငံတော်ပုံကန့်မှုအကြမ်းဖက်မှုတွေနဲ့ရုံးတင်စစ်ဆေးသွားမယ်လို့အစိုးရကကြေညာလိုက်ပါတယ်အစ္စလာမ်ဘာသာစော်ကားမှုနဲ့တည်ထန်ချမှတ်ခံထားရတဲ့ခရစ်ယာန်မျိုးသမီးတို့ကိုတရားရုံးချုပ်ကတရားသေးလွှတ်ပေးခဲ့တဲ့နောက်ပိုင်းမှာနိုင်ငံတော်ဆန့်ကျင်ကန့်ကွက်မှုတွေဖြစ်လာခဲ့ရကအခုလိုဆွဆွဲချက်တွေပေါ်ထွက်လာတာဖြစ်ပါတယ်။ဒီချမ်းဖက်ဆန္ဒပြမှုတွေကိုဘာသာရေးအုပ်စုတစုနဲ့စတင်ဖွဲ့စည်းခဲ့တဲ့ LTLP လို့သူကခေါ်တဲ့ Tariq Al-Labik နိုင်ငံရေးပါတီကစီရင်စီစဉ်ခဲ့တာပါ။ပါတီထူထောင်ခဲ့တဲ့ခေါင်းဆောင်ဖြစ်သူ Cardin Hussein Rasvi ပါဝင်ပါတီဝင်၃000ကိုကာကွယ်ထိန်းသိမ်းထားတယ်လို့ပြန်ချိုင်းဝင်ကြီး Forward Chowdhury ကဆိုပါတယ်ဖန်ဆီးမှုအများပြားဟာ Islamic Party အခြေပြုတဲ့ပန်းချက်ပြည်နယ်မှာလုပ်ခဲ့တာဖြစ်ပြီးခေါင်းဆောင် Razvi နဲ့သူ့လက်ထောက်တွေကိုတရားစွဲဆိုမှာဖြစ်ပေမဲ့အကြမ်းဖက်မှုမကျူးလွန်တဲ့သူ့နောက်လိုက်တွေကိုတော့လွှတ်ပေးမှာဖြစ်တယ်လို့ဆိုပါတယ် TLP ခေါင်းဆောင်တွေပြစ်မှုတင်ရှားရင်တော့ထောင်ထံတစ်သက်တစ်ကျွန်းအထိချမှတ်ခံရနိုင်ပါတယ်ခင်ဗျာ
အာဖဂန်နစ္စတန်နိုင်ငံကအမျိုးသမီးဘောလုံးအသင်းအဖွဲ့ဝင်တွေကိုအမျိုးသားအရာရှိတွေကလိမ်မန်းဆန်ရဆော်ကားခဲ့တယ်ဆိုတဲ့ကိစ္စအပေါ်အာဖဂန်အာဏာပိုင်တွေကစုံစမ်းစစ်ဆေးနေပါတယ်။အာဖဂန်ဘောလုံးအဖွဲ့ချုပ် AFF ကတာဝန်ရှိသူတွေအနေနဲ့ဆွဲချက်တင်ထားတဲ့အတိုင်းပြစ်မှုတွေကျူးလွန်ခဲ့ခြင်းရှိမရှိဆိုတာစုံစမ်းစစ်ဆေးဖို့အတွက်အဆင့်မြင့်ကော်မတီတစ်ယောက်ဖွဲ့စည်းထားကြောင်းအာဖဂန်အစိုးရရှေ့နေချုပ်ကစနေနေ့မှာကြေညာပါတယ်။
ဒါကတော့ထိတ်တန့်ရောက်နိုင်ငံတကာသတင်းတွေကိုကိုဝင်းမင်းနဲ့ကိုဇော်ဝင်းနိုင်တို့ကြီးညာပေးခဲ့ကြတာပါ။ VOA မြန်မာပိုင်းစီစဉ်ကအခုထုတ်လွှင့်နေတဲ့ထုတ်လွှင့်ချက်တွေကိုအင်တာနက်ဆာမျက်နှာဖြစ်တဲ့ bamis.voanews.com မှာလည်းအတန်လွှင့်ချိန်မှာတပြိုင်တည်းဖမ်းယူနားဆင်နိုင်ကြပါတယ်။အခုတော့သတင်းဆောင်မတစ်ပုဒ်ကိုတင်ဆက်ပေးပါမယ်။နှစ်စဉ်ဆောင်းရာသီဒီဇင်ဘာလကိုရောက်ပြီဆိုရင်အမေရိကန်သမ္မတအင်ဂျီရောမှာ Christmas ပွဲတော်အပါအဝင်ပျော်ဝဲရှင်ပွဲတွေနဲ့ပြည့်နေတာဖြစ်ပါတယ်။ဒီနှစ်မှာလည်းသမ္မတဂရောမယ်လာနီယာထရမ့်ဟာအင်ဂျီရောရဲ့ခမ်းမတွေကိုအမေရိကန်ပြည်ထောင်စုကိုချစ်မြတ်နိုးသောအဖြစ် American Treasures American ယရနာများဆိုတဲ့ခေါင်းစဉ်နဲ့အစင်လာမပြက်အလှဆင်ကျင်းပထားပါတယ်။ဒီကြောင်ပက်စီဝီဒါကူဆာဝါရာပြပို့ထားတဲ့သတင်းလော်ကိုကိုရနိုင်တင်ပြပေးပါလိမ့်မယ်ခင်ဗျာ
။နှစ်စဉ်အခုလိုအချိန်ကတော့ American သမ္မတအင်ဂျီရောမှာ Christmas ပွဲတော်တွေအတွက်စတင်ပြင်ဆင်နေချိန်ဖြစ်ပါတယ်။လက်ရှိသမ္မတကတော့မလာနီယာထရမ့်အတွက်တော့ဒါဟာဒုတိယမြောက်ခရစ်မတ်ဖြစ်ပြီးတော့သူလည်းတခြားသမ္မတကတော်တွေလုပ်ခဲ့တဲ့အစဉ်လာတွေအတိုင်းအင်ဂျီရောရဲ့ခမ်းမာတွေကိုအလှဆင်ရပါတယ်မက်ဂျီကော့စတယ်လိုဟာအင်ဂျီရောသမိုင်းဆိုင်ရာဌာနကသမိုင်းပညာရှင်ဖြစ်ပါတယ
် It was Jacqueline Kennedy who started this tradition of having an annual blue room Christmas tree and that she would pick out a
Missing the little Christmas tree နေထားတဲ့အစဉ်လာကိုတော့ Jacqueline Kennedy ကစခဲ့တာပါသူကဒီခရစ်မတ်တစ်ပင်မှာအလှဆင်မဲ့ပစ္စည်းတွေနဲ့အင်ဂျီရောတစ်ခုလုံးကိုလည်းအလှဆင်ဖို့အတွက်အကြောင်းအရာတစ်ခုခုကိုရွေးချယ်အလှဆင်ရတာမျိုးပါ။ဒါကော62ခုနှစ်ကစပြီးဒါကအတော်လေးတမတ်ထက်ရှိလာခဲ့တာဖြစ်တယ်လို့သမ္မတကတော်ကလည်းအင်ဂျီရောကိုအလှဆင်တဲ့နေရာမှာအလွန်အရေးပါတဲ့ခန္ဓာကပါဝင်လာခဲ့ကြတာပါ
။ဒီနေ့မှာတော့သမ္မတကတော်မလာနီယာထရမ့်ကမျိုးချစ်စိတ်ကိုအခြေခံပြီးအမေရိကန်ရန်နာများဆိုပြီးအမေရိကန်မှာတံပိုးထားတဲ့အရာတွေနဲ့သမိုင်းမွေးနေ့တွေကိုရွေးချယ်ခဲ့တယ်လို့သူမဦးဆောင်လှူရှားနေတဲ့လူတစ်ယောက်နဲ့တစ်ယောက်အနိုင်ကျင့်မှုကိုစန့်ကျင်တဲ့လှူရှားမှုဖြစ်တဲ့ B-Best လှူရှားမှုရဲ့စာတန်းကိုလည်းထည့်သွင်းထားပါတယ်။ဒါပေမဲ့သူမရွေးချယ်တဲ့အနီရောင် Crimson တစ်ပင်တွေကလူတွေရဲ့အာရုံစိုက်တာကိုခံရပြီးတော့ Internet ပေါ်မှာလည်းလောင်ပြောင်ခံနေရပါတယ
်။ We are in 21st century and everybody has a different taste. I think they look fantastic.
ကျမတို့က27ရာစုရောက်နေပါပြီ။လူတိုင်းကတစ်ယောက်နဲ့တစ်ယောက်အချိန်မတူပါဘူး။ကျမကတော့လာတယ်လို့ထင်ပါတယ
် Merry Christmas thank you
Christmas တပင်းနဲ့ပတ်သက်ပြီးလူတွေအားလုံးစိုက်ခံရတာဒါဟာပထမဆုံးအကြိမ်တော့မဟုတ်ပါဘူး1900ပြည့်လွန်နှစ်အစောပိုင်းကသမ္မတ Theodore Roosevelt ဟာ Christmas ပွဲတော်မှာတပင်းမလုပ်ခဲ့ပါဘူးဒါပေမဲ့သမ္မတရဲ့သားအာချီက Christmas တပင်းတပင်းကိုအဝတ်ပီလိုထဲမှာဖွက်ထားခဲ့တယ်လို့ Matthew Costello ကပြောပါတယ
် It sort of became one of these great stories that emerged from the White House thatyou know the press had been waiting they wanted to know are the roosevelt
ဒါတော့အင်ဂျီရောနေထွက်လာတဲ့နာမည်ကြီးကိစ္စတွေကတခုပါတင်းထဏာတွေကသမရရူးစဗယ်မိသားစုအနေနဲ့ခရစ်မတ်တစ်ပင်လုပ်မလားဆိုပြီးစောင့်နေကြတာပါအဲ့ဒီမှာအာချီကခရစ်မတ်တစ်ပင်လေးတခုကိုလှုပ်ထားပါတယ်
အနီအောင်တွေကိုအလားစင်နာကိုမလာနီယာထရမ့်ကစပြီးလှုပ်ခဲ့တာတော့မဟုတ်ပါဘူးခရမ်ဘယ်ရီအပင်တွေကိုအင်မီတော်မှာ1985ခုနှစ်ကစပြီးတော့အလားစင်ပြသခဲ့တာဖြစ်တယ်လို့သမ္မတရေဂန်လက်ထက်ကစလို့တောက်လျှောက်ရှိလာခဲ့တာဖြစ်တယ်လို့မက်သျူးကော့စတယ်လိုကပြောပါတယ
် Nancy Reagan has always been a fan of red her first lady portrait she's wearing a red dress
Nancy Reagan ကအနီအောင်ကြိုက်ပါတယ်သမ္မတကတော့ဓာတ်ပုံရိုက်တဲ့အခါမှာလဲသူကအနီအောင်ပဲဝတ်ပြီးရိုက်တာပါတူတူမနဲ့နိုင်ငံတော်ညစာဆောင်ရဲမှာလည်းအနီအောင်ဝတ်ပါတယ်ဒါကြောင့်သူဟာဒီစင်လာကိုအင်မီတန်ထောက်ခံနေဆိုတော့ဖြစ်နိုင်ပါတယ
်ခရစ်စမတ်တပင်းနေနဲ့သူကျင်းပလာခဲ့တဲ့ဒီအင်ပီရောရဲ့နှစ်သက်ကူခရစ်စမတ်ပွဲတော်ဟာထုံးတမ်းစင်လာရင်းနဲ့ပြည့်နေတာဖြစ်ပြီးတော့ဂျက်ကီကန်နဒီဟီလရီကလင်တန်တို့အပြင်လက်ရှိသမ္မတကတော်မလာနီယာထရမ့်ကလည်းသူတို့နှစ်သက်ရာပုံစံတွေနီးလန်းနေနဲ့ခရစ်စမတ်အားလည်းပွဲတော်ကိုဆင်နွှဲကြတာဖြစ်ပါတယ်ခင်ဗျာ
ကိုရနိုင်ပြောပြသွားတာဖြစ်ပါတယ်ခင်ဗျာအခုတော့ပတ်စင်ထုတ်လင့်ပြနေကြဥအောင်ခင်ရဲ့မြမအရေးသုံးသက်ချက်ကိုနားဆင်ကြပါမယ်။ကိုညာဝဲအောင်ကအခုညီတင်ဆက်ထားပါရခင်ဗျာ
။ယူနာမြန်မာအိန္ဒိယနဲ့ဘင်္ဂလားဒေ့ရှ်ကိုဆက်သွယ်မဲ့လေးနိုင်ငံစီးပွားရေးဇင်းကြံတည်ထောင်ဖို့တရုတ်အစိုးရကြံစည်နေတာကြားပါပြီ။ဒါပေမဲ့လေးလာရေးအစီရင်ခံစာတင်ပြပြီးအစည်းအဝေးမှာဆွေးနွေးတဲ့အဆင့်ကမတက်နိုင်သေးပါဘူး။လေးနိုင်ငံစီးပွားရေးဇင်းကြံဟာရွေကျက်ကြီးမားသလောက်အကောင့်တွေပေါ်ဖို့ကက်ကဲနေပုံရပါတယ်။ယူနန်နဲ့အများဆုံးကုံတွဲနေတာမြန်မာပြည်ပါ။လွန်ခဲ့တဲ့ဗန္ဒာရေးနှစ်မှာယူနန်မြန်မာကုံတွဲမှုတန်ဖိုးဟာဒေါ်လာတန်6000နီးပါးဖြစ်လို့အိန္ဒိယမြန်မာကုံတွဲမှုတဲ့ဆယ်ဆလောက်ပုံများပါတယ်။ဒါကြောင့်မြန်မာနဲ့စီးပွားရေးဇင်းကြံတိစောက်တာဟာတရုတ်အတွက်ပိုပြီးလက်တွေ့ကြပါတယ်အနောက်တိုင်းကဒဏ်ခအရေးယူလို့မြန်မာစီအစိုးရတရုတ်ကိုမိခိုးရတဲ့အဖြစ်မျိုးရောက်ခဲ့တယ်လို့အခုလဲရခိုင်မြောက်ပိုင်းပြဿနာကြောင့်မြန်မာအစိုးရကိုအရေးယူဖို့အနောက်တိုင်းမှာဆွေးနွေးနေကြပါတယ်ဒီအချိန်မှာတရုတ်မြန်မာစီးပွားရေးဇင်းကြံတည်ထောင်ဖို့စဉ်ဆက်ဆွေးနွေးပြီးစက်တင်ဘာလမှာနားလည်မှုစာချင်းလွှာလက်မှတ်ရေးထိုးပါတယ်ယူနန်မန္တလေးကြောက်ဖြူရန်ကုန်ကားလမ်းရထားလမ်းဆက်ထားပြီးနိုင်ငံစီးပွားရေးပူးပေါင်းဆောင်ရွက်မှုတွန်းပြင်ဖို့ရည်ရွယ်ပါတယ
်ဒီလိုစီးပွားရေးဈေးညံမျိုးတည်ဆောက်ဖို့စေအစိုးရလက်ထက်ကလေးကကြံစီခဲ့ပုံကိုကလဲဟမ်မွန်ကဝန်ကြီးဟောင်းဦးအောင်မင်းနဲ့တွေ့ဆုံမေးမြန်းပြီး Frontier စာဆောင်မှာစက်တင်ဘာ26ရက်နေ့ကရေးထားပါတယ်စစ်တွေကနေကျိုင်းတုံရထားလမ်းဖောက်ဖို့ရထားဝန်ကြီးဦးအောင်မင်းကတာဝန်ယူရပါတယ်ရထားလမ်းစီမံကိန်းကိုရရရရကူညီမဲ့သူဟာတရုတ်ပါပဲဒါပေမဲ့ကျောက်ဖြူယူနန်ရထားလမ်းကိုသာတရုတ်ကစိတ်ဝင်စားပါတယ်တန်ခတ်အေးအေးယူမှုရုပ်သိမ်းလိုက်ပေမဲ့အနောက်တိုင်းဟာတရုတ်ကိုအစားမထိုးနိုင်သေးပါဘူးမေလာကနှုတ်ထွက်သွားတဲ့ဝန်ကြီးဦးကျော်ဝင်းနဲ့ကုန်သည်ဆက်မှုအသင်းချုပ်ကိုစလဲတွေဖေဖော်ဝါရီလကယူနန်မှာတွေ့ဆုံဆွေးနွေးတာကိုအခြေခံပြီးစက်တင်ဘာလမှာစီးပွားရေးဇင်းကြံအတွက်နားလည်မှုစာကျွန်းလွှာကိုလက်မှတ်ရေးထိုးကြတာဖြစ်ပါတယ်15နှစ်လောက်ကြံစီလာခဲ့တဲ့မဟာစီမံကိန်းဖြစ်ပါတယ်
စီးပွားရေးဇင်းကြံစီမံကိန်းမပေါ်မီကတည်းကရှိခဲ့တဲ့တရုတ်မြန်မာပူးပေါင်းဆောင်ရွက်မှုတွေဟာဇင်းကြံလမ်းစီမံကိန်းနဲ့အာဝင်ခွင့်ကျဖြစ်ဖို့လိုပါတယ်။မူဆယ်သွားတဲ့ကားလမ်းဟာ6ဘိန်းကားအတွက်ဆောက်လုပ်ထားပြီးမြေ22ဘိန်းကားတွေသွားနေလို့ပြုပြင်နေရပါတယ်။ဒေါ်လာတန်း3000တန်းကုန်ကျမဲ့ရန်ကုန်မိုးပြံယထာဒေါ်လာတန်း2500တန်းရန်ကုန်ဘူရာကြီးဒေါ်လာတန်း2000ကျော်ကုန်ကျမဲ့ရန်ကုန်မြို့ပတ်ယထာစီမံကိန်းတွေပါဝင်ပါတယ်ဒေါ်လာတန်း2000လောက်ကုန်ကြမယ်လို့ခန့်မှန်းပြီးတရုတ်က90ရာခိုင်နှုန်းစိုက်ထုတ်ဖို့သဘောတူခဲ့တယ်လို့သိရပါတယ်စီးပွားရေးဇင်းကြံစီမံကိန်းအကောင့်ထည့်ဖော်နိုင်ရင်မြန်မာနိုင်ငံဟာပိုပြီးကျွေးထူလာနိုင်ပါတယ
်တရုတ်အစိုးရရဲ့ရဝန်းလမ်းကြောင်းစီမံကိန်းမှာတရုတ်စံချိန်စံညွှန်းကိုအသုံးပြုရေးဟာအဓိကဥတီချက်တစ်ခုဖြစ်တယ်လို့ဈေးကြံတက္ကသိုလ်ဘောဂဗေဒသုတေသီမြတ်မြတ်မွန်ကအော်တိုဘာလ10ရက်နေ့ထုတ်အောက်စဖို့တက္ကသိုလ်တီးဆာဂါစာရမ်းမှာဖော်ပြထားပါတယ်တရုတ်စံချိန်စံညွှန်းကိုအများကလက်ခံလာရင်တရုတ်ကအမြဲတမ်းအပေါ်စီးရနေမှာဖြစ်ပါတယ်မြန်မာကလည်း2014မှာစံချိန်စံညွှန်းသတ်မှတ်ခြင်းဆိုင်ရာဥပဒေပြဋ္ဌာန်းထားပြီးအမျိုးသားကောင်စီကိုလုပ်ပန်ခွင့်ပေးထားပါတယ်အပြည်ပြည်ဆိုင်ရာစံချိန်စံညွှန်းဒေသဆိုင်ရာစံချိန်စံညွှန်းပြည်ပစံချိန်စံညွှန်းစတာတွေထဲမှာတင်တော်တဲ့စံချိန်စံညွှန်းကိုအမျိုးသားကောင်စီကလက်ခံနိုင်ပါတယ်။ဒါမှမဟုတ်လဲမြမအခြေအနေနဲ့အညီပြုပြင်ထားတဲ့စံချိန်စံညွှန်းကိုတတ်မှတ်နိုင်တယ်လို့ပုံမှန်ငားမှာရှင်းပြထားပါတယ်။
တရုတ်မြန်မာကုန်သွယ်ရေးမှာတရုတ်ကအမြင်ကအပေါ်စီးရနေတာတွေအများကြီးရှိတာကိုသတိပြုသင့်ကြောင်းထောက်ပြကြပါတယ်။ဥပမာနေဆက်ကုန်သွယ်ရေးမှာမြန်မာဘက်ကအများဆုံးတင်ပို့နေတဲ့စံတကြားနဲ့ပြောင်းကိုတရုတ်ဘက်မှာတရားမဝင်တဲ့စားသုံးကုန်အဖြစ်သတ်မှတ်ထားပေမဲ့ဝေယူနေပါတယ်။ဒါကြောင့်မြန်မာပို့ကုန်တွေကိုတရုတ်ကအချိန်မရွေးပိတ်ပင်တမ်းပစ်တာထိန်းချုပ်တာတွေလုပ်နိုင်ပါတယ်။နေဆက်ကတရုတ်ဝန်ထမ်းဟာဥပဒေကိုဂရုမစိုက်ပဲအဂတိလိုက်စားသူတွေဖြစ်တယ်လို့မြန်မာအရာတန်းဦးဆုံးမြင့်အောင်က Frontier စာဆောင်ကိုရှင်းပြပါတယ်။တရုတ်မြန်မာစွန့်ကြံကိစ္စဆွေးနွေးရမှာအကြံပေးဖြစ်ခဲ့တဲ့ကုန်တယ်ဆင့်မှုအသိန်းချုပ်ဟာအကောင့်တွေပေါ်ရမှာလဲအရေးပါအရာရောက်နေပါတယ်။အသိဝင်တဲ့ကုမ္ပဏီသားစီးပွားရေးစွန့်ကြံမှာပါဝင်လုပ်ပိုင်ခွင့်ရှိပါတယ်။တရုတ်မြန်မာစီးပွားရေးကောင်စီကိုလည်းကုန်တယ်ဆင့်မှုအသိန်းချုပ်ကပဲဖွဲ့စည်းရမှာဖြစ်ပါတယ်။တရုတ်မြန်မာစီးပွားရေးစဉ်ညာဟာဒေါ်လာတန်ပေါင်းများစွာယင်းနီးမြုပ်နိုင်ရမယ့်ရေရှည်စီမံကိန်းကြီးဖြစ်ပါတယ်။တရုတ်ရောမြန်မာရောအဂတိလိုက်စားရမှာနာမည်ရထားသူတွေဖြစ်လို့တရုတ်လက်အောက်ခံစီးပွားရေးကိုလိုနီဘဝရောက်မသွားအောင်အထူးဂရုပြုရမှာဖြစ်ကြောင်းတင်ပြလိုက်ရပါတယ်ခင်ဗျာ
။ဦးအောင်ခင်ရဲ့မြန်မာရေးသုံးသပ်ချက်အစီအစဉ်ကိုတင်ပြပေးခဲ့တာဖြစ်ပါတယ်။အခုကတော့ဒေါ်လာတန်တင်ဆက်တဲ့အမေရိကန်အီဒီယန်အတုံးတုံးအင်္ဂလိပ်စာသင်ခန်းစာပို့ချချက်ကိုနားဆင်ဖို့အချိန်ရောက်ပါပြီခင်ဗျာ
။ဒီသတင်းပါအင်္ဂလိပ်ဘက်ကစိုက်ဂန္ဓာမှာမျက်မှောက်သတင်းလောကမှာသုံးနှုံးနေတဲ့အီဒီယန်အတုံးချုပ်ကိုတင်ပြပေးမှာမို့ပထမဦးဆုံးတင်ပြပေးမယ်အီဒီယန်အတုံးကတော့
Change one's tune
ဖြစ်ပါတယ်စာလုံးပေါင်းက change change ကပြောင်းတာ one apostrophe s once tune tune once tune ကတူတယောက်ရဲ့ဒေသံဖြစ်ပြီးဇဂုထုံရဲ့ဓာတ်ရိုက်ဒေဝေကလူတူတယောက်ရဲ့ဒေသံကိုပြောင်းတာဖြစ်ပါတယ်ဆိုးနေတဲ့သချင်းအလိုက်ကိုမကြိုက်လို့နောက်တစ်ပုတ်ပြောင်းဆိုသလိုဒီသုံးရဲ့ idiom အဓိပ္ပာယ်ကဒေသံပြောင်းတာစိတ်ပြောင်းတာကိုဆိုလိုတာဖြစ်ပါတယ်လူတူဓမ္မမဟုတ်အယူဆတစ်ခုခုနဲ့ပတ်သက်လို့အကြောင်းတစ်ခုခုကြောင့်ကိုယ်အကျိုးကိုရှေ့ရှုပြီးသဘောထားမြင်ပြောင်းတာပြောဆိုတုံ့ပြန်မှုတွေပြောင်းလဲတာကိုဆိုလိုတာဖြစ်ပါတယ်။ဒီသုံးကိုနိုဝင်ဘာ6ရက်နေ့ကကျင်းပခဲ့တဲ့အမေရိကန်သက်တမ်းဝဲရွေးကောက်ပွဲမှာ Republican Party ကရရှိထားတဲ့အောက်လွှတ်တော်အမတ်များစုနေရာကို Democrat တွေကိုဆုံးရှုံးခဲ့တဲ့အတွက်သမ္မတ Trump ကရွေးကောက်ပွဲမတိုင်မီကသူ့ပါတီအတွက်မဲဆွဲစဉ်လူဝေမှုကြီးကြရေးကိစ္စကိုခက်ကြမ်းကြမ်းကင်တွေဖို့ပြောဆိုခဲ့တာတွေအောက်လွှတ်တော်မှလူနည်းစုခေါင်းဆောင်နန်စီပလိုစီပေါ်ပြင်းပြင်းထန်ထန်ဝေဖန်ခဲ့မှုတွေကိုပြောခဲ့ပြီးမဲ့လို့လေရွေးကောက်ပွဲအပြီးမှာတော့လေးတန်းပြောင်းပြီးဒီမိုကရက်တွေနဲ့လက်တွဲဆောင်ရွက်သွားမယ်လို့ပြောခဲ့တဲ့အတွက်ကြောင့် The Washington Post သတင်းစာကြီးက From dire warnings to happy talk Trump changes his tune after the midterm elections.လေနဲ့တဲ့သတိပေးချက်တွေပြုလုပ်ခဲ့ပြီးတဲ့နောက်အခုတော့ချော့တဲ့စကလုံးတွေနဲ့ Trump ကတက်တန်းဝဲရွေးကောက်ပွဲတွေအပြီးမှာလေးတန်းပြောင်းခဲ့တယ်ဆိုတဲ့ကောင်းကြီးနဲ့ရေးသားခဲ့တာဖြစ်ပါတယ်။ဒီသုံးနဲ့ပတ်သက်လို့ George Group ပြီးတဲ့ဥမာကိုလေ့လာကြည့်ကြရအောင်ပါ
။ The businessman changed his tune when he saw the minister walking into the room.
ဝင်းကြီးခန်းထဲကိုဝင်လာတာမြင်လိုက်တော့စီဝိုင်းလုပ်ငန်းရှင်နဲ့လေတံပြောင်းသွားတယ်လို့အဓိပ္ပာယ်ရပါတယ်။ဥမာဝင်နောက်တစ်ခါလေ့လာကြည့်ကြရအောင်ပါ
။ The businessman changed his tune when he saw the minister walking into the room.
ခုဆက်လက်တင်ပြပေးမယ်။ idiom အသုံးကတော့
turn a blind eye
ဖြစ်ပါတယ်။စာလုံးပေါင်းက turn turn ကလှဲတာ a b l i n d blind EYEI, a blind eye ကမျက်စိတစ်ဖက်ကန်းနေတာဖြစ်ပြီးစကစခုရဲ့ဓာတ်ရိုက်အဓိပ္ပာယ်ကကန်းနေတဲ့မျက်စိဘက်ကိုလှည့်ထားတာဖြစ်ပါတယ်။ဒီအသုံးကသမိုင်းမှာနာမည်ကြီးတဲ့ဗြိတိရှ်ရေတပ်ဗိုလ်ချုပ်ကြီး Horatio Nelson ကနေဆင်းသက်လာတယ်လို့ဆိုပါတယ်။သူဟာရေတပ်ဆဝေနှုန်းကမျက်စိတစ်လုံးကန်းနေခဲ့တာဖြစ်ပြီး1800ခုနှစ် Copenhagen ရေကြောင်းစစ်ပွဲမှာဗြိတိရှ်ရေတပ်ဗိုလ်ချုပ်ကြီး Sir Hyde Parker ကသူကိုစစ်ဆက်မတိုက်ဖို့အမိန့်ပေးခဲ့ရမှာထိုစဉ်ကအမိန့်ကိုအလံတင်ပြီးအချက်ပြတ်ရတဲ့အတွက်ကြောင့်လေစစ်ကိုဆက်တိုက်ခြင်းနဲ့ဗိုလ်ချုပ် Horatio Nelson ကအမိန့်ကိုမနာခံဘဲအလံလွှင့်တဲ့ဘက်ကိုမမြင်ရအောင်သူမျက်စိကန်းနေတဲ့ဘက်ကိုလှည့်ထားပြီး အလန်တင်အချက်ပြတာကိုသူမမြင်ရဘူးဒါကြောင့်စစ်ကိုဆက်တိုက်ခဲ့တယ်လို့စင်ကြီးပြတဲ့အတွက် turn a blind eye ဆိုတဲ့အသုံးစင်သက်လာခဲ့တာဖြစ်ပါတယ် idiom ဆိုတဲ့ the white ဒီဘယ်ကတော့တည်တည်ကြီးနဲ့မမြင်ကြအောင်ဆောင်တာဖြစ်ပါတယ်တကယ်ဖြစ်နေတာကိုအကြောင်းကြောင်းကြောင့်ဥပိ္ပခါပြုထားတာမျက်ွယ်ပြုထားတာလည်းဖြစ်ပါတယ်ဒီအသုံးကို Washington Post ရဲ့ sorry သတင်းတော် Jamal Khashoggi ကိုသူ့နိုင်ငံသားထောက်လှမ်းရေးတွေကတူရကီမှာတပ်ဖြတ်ခဲ့မှုမှာဆော်ဒီအင်ရှိဇာမင်သာပါဝင်ပတ်သက်တဲ့တည်တည်အထောက်ထားအခိုင်အုံရှိပေမဲ့လည်းဆော်ဒီအစိုးရနဲ့မိပြတ်မခံလိုဘူးလို့သမ္မတထရမ့်ကပြောခဲ့တဲ့အတွက်ကြောင့်တူရကီသမ္မတရစ်ဆက်အဒိုဂန်ကထရမ့်ဟာဒီဖြစ်ရပ်ကိုအရေးမယူဘဲမျက်ကွယ်ပြုနေတယ်လို့ပြောခဲ့တဲ့အတွက် AFP သတင်းမှာ Turkey says Trump turning a blind eye to Khashoggi murder ဆိုတဲ့ကောင်းကြီးနဲ့ရေးသားခဲ့တာဖြစ်ပါတယ်ဒီတော့နဲ့ပတ်သက်လို့ George Group ပြီးတဲ့ဥမာကိုလေ့လာကြည့်ကြရအောင်ပ
ါ The authorities were blamed for turning a blind eye to human rights abuses
လူခွင့်ချိုးဖောက်မှုတွေကိုမျက်ကွယ်ပြုခဲ့တဲ့အတွက်ကြောင့်အာဏာပိုင်တွေဟာပြစ်တင်ဝေဖန်ခြင်းခံခဲ့ရတယ်လို့ဒေဗေရပါတယ်ဥမာကိုနောက်တစ်ခါလေ့လာကြည့်ကြရအောင်ပ
ါ The authorities were blamed for turning a blind eye to human rights abuses
ခုနောက်ဆုံးကြင်ပြပေးမယ် idiom အသုံးကတော့
back to square one
ဖြစ်ပါတယ်စာလုံးပေါင်းက back back to အနောက်ကိုပြန်သွားတာ square square one square one ကပထမဦးဆုံးအကွက်ဖြစ်ပြီးစကစုခွင့်တိုက်ရိုက်ဒီဘယ်ကပထမဦးဆုံးအကွက်ကိုပြန်ရောက်သွားတာဖြစ်ပါတယ်ဒီသုံးဆင်းသက်လာတာအယူအဆတွေအမျိုးမျိုးရှိပေမဲ့လည်းတခုကတော့snake and ladder ဆိုတဲ့ကစားနည်းကလို့ဆိုပါတယ်။မွေနဲ့လှေကားတွေလိန်ထားတဲ့အကွက်တွေချထားတဲ့စက်ကူကားချက်ပေါ်မှာခွက်ထဲအန်စာတုံးထည့်လှုပ်ပြီးမှောက်လိုက်လို့ကြတဲ့ခဏအရာအကွက်တွေကိုလိုက်ရွှေ့ရတာဖြစ်ပါတယ်။တခါတည်းကလည်းကမကောင်းလို့နံပါတ်၁ကိုပြန်ရောက်သွားပြီးပွဲပြန်ဆက်ရတဲ့အခါတွေလည်းရှိပါတယ်။ဒါကြောင့် back to square one idiom အသေးပဲကလုံးလက်စမအောင်မြင်လို့အစကနေပြန်ဆက်ရတာဖြစ်ပါတယ်။ကျမတို့မြန်မာမှာတော့တိကံနေပြန်ဆရတယ်ဆိုတဲ့အသုံးနဲ့ဆင်တူတယ်လို့ဆိုရမှာပါဒီအသုံးကို EU ဥရောပသမဂ္ဂကနေဗြိတိန်နှုတ်ထွက်ဖို့ဝန်ကြီးချုပ်ထရီဇာမေရဲ့ Brexit သဘောတူညီမှုကိုလွှတ်တော်ကဟန်တားမယ်ဆိုရင်တိကံနေပြန်ဆရမယ်အခြေဆိုင်နေမယ်လို့ဝန်ကြီးချုပ်ကသတိပေးလိုက်တဲ့အတွက် ITV သတင်းဌာနက Theresa May if Brexit deal blocked by ParliamentWe are back to square one ဆိုတဲ့ကောင်းကြီးနဲ့ရေးသားခဲ့တာဖြစ်ပါတယ်။ဒီအသုံးနဲ့ပတ်သက်လို့ George Group ပြီးတဲ့ဥပမာကိုလေ့လာကြည့်ကြရအောင်ပါ
။ If this proposal is rejected, we will be back to square one.
ဒီအဆိုပြုချက်သာပယ်ချခြင်းခံရရင်တစ်ကန်နေပြန်ဆက်ရမယ်အခြေစိုက်လိမ့်မယ်လို့ဒီပေရပါတယ်။ဥပမာနောက်တစ်ခေါက်လေ့လာကြည့်ကြရအောင်ပါ
။ If this proposal is rejected,We will be back to square one.
ဒီတင်ပါတင်ပြခဲ့တဲ့ idiom အသုံးတွေကတော့
change one's tune, turn a blind eye, back to square one.
ဖြစ်ပါတယ်။နောက်တင်ပါခုလိုချိန်မျိုးမှာလေနောက်ထပ် idiom အသုံးတွေကိုဆက်လက်တင်ပြပေးဦးမှာမို့စောင့်မျှော်နားဆင်ကြပါရှင
်ဒေါ်လာလတန်စီစဉ်တင်ဆက်တဲ့မနေ့ကင်းအင်္ဂလိပ်စာသင်ခန်းစာကိုနားဆင်ခဲ့ကြတာဖြစ်ပါတယ်။ထုတ်လွှင့်ခဲ့ပြီးသား American Indian အသုံးနှုန်းအင်္ဂလိပ်စာသင်ခန်းစာပို့ချချက်တွေကို VOA ရဲ့ internet ဆာမျက်နှာ bamis.voanews.com မှာလည်းလာရောက်ပြီးတော့ဖတ်ရှုနားဆင်နိုင်ပါတယ်ခင်ဗျာ။
VOA မြန်မာပိုင်းရဲ့အသံလွှင့်အစီအစဉ်တွေကိုဒီနေ့ကို၅ချိန်ထုတ်လွှင့်ပေးနေပါတယ်။မြန်မာစံတော်ချိန်မနေ့ပိုင်း6နာရီကနေ9နာရီအထိလိုင်းဒိုမီတာ32 40 48အပြင်ဒုတိယနာရီဘက်မှာလိုင်းလက်မီတာ190မှာပါနှာစင်နိုင်ပြီးဒီအစီအစဉ်ကိုမနေ့8နာရီကနေ9နာရီအတွင်းပြန်လည်ထုတ်လွှင့်ပေးနေပါတယ်။ညနေခင်းအစောပိုင်း6နာရီခွဲကနေ9နာရီအထိအစီအစဉ်ကိုတော့လိုင်းဒို16 19နဲ့25မီတာတွေမှာထုတ်လွှင့်ပေးနေပါတယ်။ညပိုင်း9နာရီကနေ10နာရီအထိအစီအစဉ်ကိုတော့လိုင်းဒို19 25 32နဲ့စနေတနင်္ဂနွေမှာလိုင်းလက်မီတာ190ကပါခန်းယူနားဆင်နိုင်ပါတယ်။ဒီည9နာရီအစီအစဉ်ပြပချင်းည10နာရီမှာလိုင်းဒိုမီတာ25 32နဲ့လိုင်းလက်မီတာ190ကနေပြန်လည်ပြီးထုတ်လွှင့်ပေးနေပါတယ်။ VOA မြန်မာပိုင်းအစီအစဉ်တွေနဲ့အတန်လွင့်မီတာကီလိုဟတ်စ်အသေးစိတ်ကိုအင်တာနက်စာမျက်နှာ burmese.voanews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ
။မင်္ဂလာပါခင်ဗျာ။အခုဆိုရင်မြန်မာစံတော်ချိန်မနေ့6နာရီခွဲရှိပါပြီ။ VOA American တန်ကနေတနင်္ဂနွေနေ့နာနခင်းအစီအစဉ်တွေကိုလက်ရှိထုတ်လွှင့်နေစေ။မီတာလှိုင်းနေအပြင်လှိုင်းလက်မီတာ190 kHz 1509ကပါတိုးချက်ပြီးတော့ထုတ်လင့်ပေးနေပါတယ်။အခုဒုတိယပိုင်းမှာဆိုရင်မနေ့တုန်းကညဘက်မှာဆွေးနွေးကြတဲ့ဓာတ်ရိုက်လေးလိုင်းအစီအစဉ်ကိုပြန်ပြီးတော့တင်ဆက်ပေးပါမယ်။စနေညပိုင်းဓာတ်ရိုက်လေးလိုင်းအစီအစဉ်ကိုကိုအောင်လွင်ဦးကစီစဉ်တင်ဆက်ထားပါရခင်ဗျာ။
မင်္ဂလာပါခင်ဗျာဒီနေ့တရားလိုင်းစီစဉ်မှာတော့မြန်မာနိုင်ငံကအရက်ဖက်ဖွဲ့စည်းရေးတကြွလှုပ်ရှားသူတွေရဲ့အခန်းကဏ္ဍနဲ့ပတ်သက်လို့ဆွေးနွေးသွားမှာပါအရက်ဖက်လူမှုဖွဲ့စည်းရေးနဲ့လှုပ်ရှားတဲ့သူတွေပေါ်ဖိနှိပ်မှုတွေရှိနေသလားဒီမိုကရေစီအတွင်ကူးပြောင်းမှုကြိုးပမ်းနေတဲ့မြန်မာနိုင်ငံမှာအရက်ဖက်ဖွဲ့စည်းရေးလှုပ်ရှားသူတွေရဲ့အခန်းကဏ္ဍဘလောက်အထိရေးပါတယ်လဲဆိုတာတွေကိုဆွေးနွေးသွားမှာဖြစ်ပါတယ်ဆွေးနွေးပွဲအတွက်ပင်နဲ့ဆွေးနွေးဖို့ကျွန်တော်တို့ဖိတ်ခေါ်ထားသူတွေရှိပါတယ်ဟိုရပ်ဖက်ဖွဲ့စည်းရေးမှာကိုရိုင်းဦးဆောင်နေသူတွေဖြစ်ကြတဲ့ဒီညီမချင်းမြန်မာအဖွဲ့ရဲ့ဒါရိုက်တာဦးအောင်မျိုးမင်းနောက်နိုင်ငံရေးအကြီးအကဲကွန်ကြီးဆောက်ရှောက်ရေးအသင်း APP ရဲ့တွဲဖက်တွင်းရင်မှုဥပဒေကြီးတို့ဖြစ်ပါတယ်ဆိုတော့ကျွန်တော်တို့အခုပဲဆွေးနွေးပွဲကိုဆက်လိုက်ချင်ပါတယ်ဆိုတော့ဒီတစ်ပတ်ထဲမှာပဲထုတ်ပြန်လိုက်တဲ့ရပ်ဖက်လူအခွင့်အရေးလှုပ်ရှားမှုအဖွဲ့ Civic Scars ရဲ့အစီရင်ခံစာမှာတော့ဒီမြန်မာနိုင်ငံကရပ်ဖက်လူမှုဖွဲ့စည်းရေးနဲ့ဟိုတက်ကြွလှုပ်ရှားသူတွေအပေါ်မှာဖိနှိပ်မှုတွေရှိနေတဲ့နိုင်ငံဖြစ်နေသတ်မှတ်ထားပြီးတော့စစ်ဆေးရေးလက်ထက်ကအခြေအနေမျိုးတော့ဥတည်နေပြီဆိုပြီးတော့လက်တိပေးထားပါတယ်ဆိုတော့ဟိုဒါနဲ့ပတ်သက်လို့ကျွန်တော်ကိုဘိုကြီးကလည်းဒီရပ်ဖက်ဖွဲ့စည်းရေးမှာကိုယ်တိုင်ကိုကြဦးဆောင်ပါဝင်နေတဲ့ပုဂ္ဂိုလ်တယောက်အနေနဲ့တကယ်ပဲဒီလိုအခြေအနေမျိုးတွေကိုဥတည်နေတဲ့အခြေအနေမျိုးတွေရှိနေသလားကိုဘိုကြီးအရင်ဆွေးနွေးပြပါအောင်ခင်ဗျဟု
တ်ကဲ့ကျွန်တော်တို့ဒီမြန်မာနိုင်ငံထဲမှာရပ်ဖက်လူအဖွဲ့အစည်းတွေမှာအထူးသဖြင့်တော့ဒီငြိမ်းချမ်းစွာလှုပ်ရှားနေတဲ့လှုပ်ရှားမှုတွေကိုတော့ဥပဒေရဒီတင်းကျပ်မှုတွေပို့ပြီးတော့ရှိလာတာမျိုးကိုကျွန်တော်တို့တွေ့ရတယ်။နောက်အဲ့လိုပဲဒီမှတ်ပုံတင်တဲ့အခါမျိုးတွေမှာလည်းဒီသူတို့ဒီအစိုးရဘက်အထူးသဖြင့်တော့ပြည်ထောင်စုဝန်ကြီးဘက်ကနေပြီးတော့သူတို့စဉ်းစားထားတာကလူမှုရေးဆန်တဲ့အဖွဲ့တွေကိုပဲမှတ်ပုံတင်ပေးပြီးတော့ဂျန်တဲ့လူခွင့်ရေးဆန်တဲ့အဖွဲ့တွေကိုမှတ်ပုံတင်နေတဲ့အခါမှာတော့အတော်လေးကြံ့ကြံ့နေတာတွေကိုကျွန်တော်တို့တွေ့ရတာမျိုးတွေရှိပါတယ်။ဒါတွေကတော့ဥပဒေရတင်းကျပ်တဲ့အခါမျိုးတွေဥမာတချို့ဆိုလို့ရှိရင်ငြိမ်းချမ်းစွာလှုပ်ရှားနေတဲ့အဖွဲ့အစည်းတွေဆိုလို့ရှိရင်တကယ်တမ်းတော့မှာတော့နေရာတချို့ကအခုချိန်ကြီးလွတ်လပ်စွာဆန္ဒပြတဲ့ကိစ္စမျိုးတွေကိုလုပ်ခွင့်မပေးဘဲနဲ့ဓာစီတရမျိုးတွေလည်းရှိရတယ်။နောက်အဲ့လိုပဲတက်ကြွလှုပ်ရှားနေတဲ့သူတွေနောက်တက်ကြွကြွဒီလွတ်လပ်စွာပြောဆိုဆွေးနွေးမှုတွေအတွက်လည်းထောင်သွင်းချင်းကြခံနေရတာမျိုးတွေလည်းရှိပါတယ်။ဒီအခြေအနေကိုကြည့်ရဆိုရင်တော့ကျွန်တော်တို့ကနည်းနည်းလေးစိုးရင်စရာရှိတဲ့အနေအထားမှရှိတယ်လို့သုံးသပ်လို့ရမှာပါ
။ဟုတ်ကဲ့ဆိုတော့ဒီစစ်ဆိုးရည်လက်ထက်မှာတော့ဒီနိုင်ငံရေးပဲဖြစ်ဖြစ်လူမှုရေးပဲဖြစ်ဖြစ်ပေါ့လေသူတို့ ਨੇ ဟိုစန့်ကျင်နေထင်လို့ရှိရင်လက်ခံလေးမရှိတာထုံးစံပေါ့လေဒါမဲ့အခုကအရသာအစိုးရဒီဒီမိုကရေစီအခွင့်အရေးတွေအတွက်ကြိုးပမ်းခဲ့တဲ့အစိုးရလက်ထက်မှာပါဒီလိုပုံစံမျိုးဖြစ်နေတာကဟိုအဓိကဘာကြောင့်လဲဘာတွေကိုစိုးရိမ်နေကြလို့လဲ
ဆိုတော့အဓိကကတော့ကျွန်တော်တို့မြန်မာနိုင်ငံမှာအရသာအစိုးရဖြစ်လာတဲ့ဆိုပေမဲ့မြန်မာနိုင်ငံရဲ့ဂျန်နီယာကိုထိန်းချုပ်နေတာကစစ်တပ်ကထိန်းချုပ်နေတယ်လို့ကျွန်တော်တို့ပြောလို့ရပါတယ်သူတို့ကထွေအုပ်တို့ရဲတို့ထောက်လှမ်းရေးတို့ဒီလိုအဓိကကြတဲ့ဒီဘီရိုကရေစီရန်ကြီးကစစ်ဆိုးရလက်ထက်မှာပဲရှိစစ်ဆိုးရလက်အောက်မှာပဲရှိနေတာကိုကြည့်ခြင်းအပြင်မြန်မာနိုင်ငံကစစ်ဆိုးရကပဲဆက်ပြီးတော့အုပ်ချုပ်နေတယ်စစ်ဆိုးရကပဲစီမံခန့်မှန်းမှုတွေအများစုကိုလုပ်နေတယ်လို့ကျွန်တော်တို့သုံးသပ်လို့ရပါတယ်။ဒါကြောင့်မို့ဒီလိုအတွေးအခေါ်တွေပြောင်းမှုဆိုတာကလည်းဒီလိုလူတွေကပြောင်းမှကျွန်တော်တို့အတွေးအခေါ်ကပြောင်းလို့ရမှာပါ။နောက်ဒီလိုလူတွေကိုမပြောင်းနိုင်သေးဘူးအဆိုးရကဘီရိုကရေစီရန်ကြီးကိုမခံတွယ်နိုင်ဘူးဆိုလို့ရှိရင်တော့ကျွန်တော်တို့ဒီနေရာတွေကိုပြုပြင်ပြောင်းလဲဖို့တော့အရန်ဟိုစူးစမ်းရအောင်ပါပါ။
โอเคสรุปนาวติเช็คก็โอ้โหเปล่าๆดิโลยันเนี่ยอเปลี่ยนบ่เลยโหดิอะกูเล็กชื่อดิอยัตถาซูอ่ะขึ้นมาเลยส่วนแม้ซอซอกูกูโปจีโลပြောตะโลบ่เลยลุมูยีพ่ออติ้นพ่อซอลุมูยีอติ้นพ่อเวโหข้องเสียเอามาชอกแท้ซอดิลุมูยีเวเลิกออกมานักงานยีซอปามลาซอดินักงานยีซอเรข้องเสียงกูโหบ่จ้องซูยิงนี่จ้าซาเลยดิถ้าดิอซูอ่ะก็เวซูยิงนี่ล่ะမျိုးล่ะถ้าหมดดิอานาไวพ่อซีดิဖော်ရတီဆိုရရန်နေရတိဆောက်ပုံကြီးဖြစ်နေရလားဒီနိုင်ငံရေးဆိုတဲ့ဝေါ်ဟာရကိုစိုးရင်ကြောင်းကြမှုอ่ะ
တချို့ဒီလွတ်လပ်စွာပြောဆိုခွင့်ဆိုတော့ကိုအတိတ်ဖွင့်ဆိုတဲ့အခါမှာတော့နားလည်မှုတွေလိုနေတဲ့မျိုးတွေတော့အများကြီးရှိနေပါတယ်ဆိုတော့ဥပမာအမေရိကန်နိုင်ငံမှာလွတ်လပ်စွာပြောဆိုခွင့်ကိုအတိတ်ဖွင့်ဆိုထားတဲ့ပုံစံကတစ်မျိုးဒီအာနာရှင်ဆန်ဆန်နိုင်ငံတွေမှာလွတ်လပ်စွာပြောဆိုခွင့်ကိုအတိတ်ဖွင့်တဲ့ပုံစံကတစ်မျိုးဖြစ်နေတာမျိုးကိုကျွန်တော်တို့တွေ့ရတယ်အထူးသဖြင့်တော့ဒီအစိုးရဘက်ကြီးလွတ်တော်ဘက်ကြီးနောက်ဒီတကယ်လုံလုံရုပ်တောင်းယူရတဲ့စစ်တပ်ပိုင်းတွေပေါ့တတ်မလို့ကောင်းဆောင်မနေသူတို့ရဲ့နားလည်မှုကအစိုးရကိုဝေဖန်တဲ့သူတို့ရှိရင်ဒါက ဆိုရအကြီးညိုပြအောင်လုပ်တာဆိုတော့စဉ်းစားချက်မျိုးကိုတို့တော့ပြီးစဉ်းစားတယ်မျိုးတွေ့ရတယ်။ဒါမှအမေရိကန်မှာဆိုလို့ရှိရင်တော့ဒီအမေရိကန်သမ္မတဒေါ်နယ်ထရန့်ကိုဆဲပဲဆဲသူ့ပုံကိုကျွန်တော်တို့ရုပ်တုလုပ်ပြီးတော့ကန်ပဲကန်ကန်ဒီလိုမျိုးပြောဆိုလာတွေကိုအမေရိကန်မှာတော့ခွင့်ပြုလာတာမျိုးတွေရှိတယ်။နောက်ရှောင်းတခွင်ဟိုတရင်မပို့ပဲနဲ့ဒီဆန္ဒပြတဲ့အခါမှာလည်းအမေရိကန်လိုနိုင်ငံမျိုးနောက်ဒီမိုကရေစီနိုင်ငံမျိုးတွေမှာတော့ဖမ်းဆီးလို့မရှိပါဘူး။ကျွန်တော်မြန်မာနိုင်ငံလိုနိုင်ငံမျိုးမှာတော့ဟိုပုံမှန်18တို့ဒီ19တို့နဲ့ဖမ်းဆီးနေတာမျိုးတွေကအခုချိန်ကြီးရှိနေတော့ပါပဲ။ဆိုတော့အခါကျတော့ဒီခေါင်းဆောင်ဝန်ကြီးအနေနဲ့ကလည်းဒီမိုကရေစီရဲ့တံပိုးတွေကိုပို့ပြီးတော့လေ့လာဖို့လိုအပ်တယ်လို့ကျွန်တော်ထင်တယ်
။ဟုတ်ကဲ့ပါ။ကိုဘိုးကြီးဆွေးနွေးပြတာကျေးဇူးပါ။ကျွန်တော်အခုဒီဆွေးနွေးပွဲအတွက်ကိုဟိုဖိတ်ခေါ်ထားတဲ့ဥအောင်မျိုးမင်းကတော့ကျွန်တော်ဆက်သွယ်လို့လောလောဆယ်မရသေးတဲ့အတွက်ကျွန်တော်ဒီကျွန်တော်ဆွေးနွေးပွဲမှာပါဝင်ဖို့ဆက်သွယ်ထားတဲ့ပုဂ္ဂိုလ်တချို့ကျွန်တော်လှည့်ပေးခြင်းပါတယ်။အရင်ဆုံးကတော့ကျွန်တော်တာချီလေးမျိုးကဥတင်နယ်ဖြစ်ပါတယ်။ဥတင်နယ်သဘောထားလဲဆွေးနွေးကျင်တာပဲဖြစ်ဖြစ်မင်းမြန်ကျင်တာပဲဖြစ်ဆွေးနွေးမင်းမြန်လို့ရပါတယ်ဥတင်နယ်။ဟို
ကျွန်တော်တာချီလေးကဥတင်နယ်ပါခင်ဗျာ။ဟိုကျွန်တော်ကတော့ဒီဟိုအရက်ဖက်အဖွဲ့ကြီးတွေရဲ့ဘလို့ခန်းကဏ္ဍပါဝင်စီတင့်တယ်လို့ဆိုတဲ့ခန္ဓာမှာကျွန်တော်တို့ကတော့ဟိုလက်ရှိကျွန်တော်ကြုံတွေ့နေရတဲ့ဟိုတတိယဥပ္ပိုလ်ကြီးကဏ္ဍနဲ့ကျွန်တော်တို့ဒီကမှာကြုံတာနဲ့ပတ်သက်လို့ကျွန်တော်ဆွေးနွေးကြပါတယ်ခင်ဗျာ။အဲ့တော့ကျွန်တော်တို့ကဒီအစိုးရရဲ့ပုဂ္ဂလိကရဲ့ဟိုအရက်ဖက်အဖွဲ့ကြီးတွေပူးပေါင်းမှပဲဟိုအဆင်ပြေမယ်လို့ဟိုကျွန်တော်တို့ကလည်းယူဆပါတယ်ခင်ဗျာ။ဒီအရက်ဖက်အဖွဲ့ကြီးတွေရဲ့လုပ်ရက်တွေကအစိုးရနဲ့ဟိုပုဂ္ဂလိကလုပ်ငန်းရှင်တွေကိုပြည်သူနဲ့ဟိုထိတ်တိုက်တွေ့အောင်ဆောင်ရွက်နေတာမျိုးတွေကိုကျွန်တော်တို့ဖက်ပြမှာတွေ့ကြုံရတယ်ခင်ဗျာ။ဒီအရက်ဖက်အဖွဲ့ကြီးတွေကိုဒီအရက်ဖက်အဖွဲ့ကြီးဆိုတဲ့ CSO ရဲ့အဖွဲ့တွေကိုကျွန်တော်တို့ကဟိုပြိနေတာမဟုတ်ပဲနဲ့ဒီလိုလုပ်ဆုံးလုပ်ဘူးမားတဲ့ကကြတော့ဒီအစိုးရနဲ့ဒီပုဂ္ဂိကလုပ်ငန်းရှင်ပိုင်းမှာအဆင်မပြေတာတွေတွေ့ရပါတယ်ခင်ဗျာ။ဟိုတင်စားတဲ့အတူတူပုံမှုဆိုင်ရာမှာပြင်းမြင်သာစွာနဲ့ဒီရက်ဖက်ဖွဲ့ပြီးတွေကဟိုကျွန်တော်တို့နဲ့ဒီပူးပေါင်းဆောင်ရွက်ဖို့လိုပါတယ်ခင်ဗျာ။သူတို့ကလက်ရှိအခြေအနေမှာတော့ဒီပြည်သူကိုနောက်ကျရနေပြီးတော့မြှောက်ပင့်ပေးပြီးတော့မလုပ်သင့်မလုပ်တိုက်တဲ့အလုပ်တွေလုပ်တယ်လို့ကျွန်တော်တို့တော့မြင်ပါတယ်ခင်ဗျာ
။ဟုတ်ကဲ့ဒါပြည်သ
ူဖွဲ့ပြီးနဲ့လုပ်ငန်းရှင်တွေကိုနောက်ပြီးတော့ဒီပြည်သူဖွဲ့ပြီးကကျွန်တော်ငှက်ရှင်နေနဲ့အစိုးရကိုပြည်သူနဲ့ထိတ်တိုက်တွေ့အောင်ပြည်သူမြှောက်ပြင်ပြီးတော့ဆောင်ရွက်နေတဲ့ခါကျတော့ဒီပုဂ္ဂိကနဲ့အစိုးရမှာအခက်အခဲတွေတွေ့ဆုံပါတယ်တွေ့စီတာပေါ့ဗျာဥပမာအားဖြင့်တော့ကျွန်တော်ဒီတတိလေးမြို့နယ်နဲ့တန်လင်းရှိချမ်းမှာဆိုရင်ဒီတန်လင်းပစ္စာလိုလေသမားအလုပ်သမားဖွဲ့ပြီးပြီးနောက်တစ်ခါလေသမားသမဂ္ဂကိုတောင်းတဲ့ဖွဲ့ပြီးပြီးရတော့အဲဒီအစိုးရနဲ့ပူးပေါင်းတာတွေကျွန်ငှက်ရှင်နဲ့ပူးပေါင်းတာတွေမဟုတ်ဘဲနဲ့ဒီကြဆောင်ရွက်တဲ့ခါကျတော့သူတို့လုပ်ရက်ကြီးကကျွန်တော်တို့ဒီမှာတော်တော်ခက်ခဲဖြစ်နေပါလို့ဆို
ဟုတ်ကဲ့ဥတင်ရယ်ဒါတော့ဥတင်ရယ်ဒီလုပ်ငန်းရှင်တူဥတင်နဲ့ CSO တွေနဲ့တွေ့ရတဲ့ဟိုအတွေ့အကြုံအခက်ခဲဟိုပြောသွားတာကျေးဇူးပါဆိုတော့ကျွန်တော်ဒါနဲ့ပတ်သက်လို့ကိုဘိုးကြီးကိုပြန်ဆွေးနွေးစေချင်ပါတယ်ဆိုတော့ဒီလိုကျွန်တော်တို့ဒီအရက်ဖက်ဖွဲ့စည်းတွေတိုင်းပြည်ထဲမှာအားကောင်းလာဖို့လိုတယ်ဆိုရင်လည်းပဲတစ်ဖက်မှာဆော့ဆော့ကပြောသလိုပေါ့လေပြဿနာကိုပိုကြီးထွားအောင်အားပေးသလိုအခြေအနေမျိုးတွေရောဖြစ်လာနိုင်တဲ့အန္တရာယ်မျိုးတွေရှိနေသလားကိုဘိုးကြီးဆွေးနွေးပြပါအောင်ခင်ဗျာ
အတိကတော့ကျွန်တော်တို့အစိုးရရဲ့လုပ်ငန်းရှင်တွေရဲ့ပေါ့ဒီကပွန်လင်းမြင်တော်မှုတွေရှိဖို့လိုပါတယ်လုပ်ငန်းတစ်ခုခုကိုမလုပ်ခင်ပါတဲ့ကောကဒီလုပ်ငန်းတစ်ခုလုပ်လာလို့ရှိရင်ဘယ်လိုအကျိုးကျေးဇူးတွေရမလဲစိုးကောင်းကျိုးရပါလိမ့်လဲစိုးကျိုးရပါလိမ့်လဲဒါတွေကိုပြည်သူလူထုကိုသိချင်ကြရှင်းပြတော့ဖို့လိုပါတယ်အဲ့ဒါကိုပြည်သူလူထုကသိချင်နားလေတယ်ဆိုလို့ရှိရင်တော့ဘယ်လိုအဖွဲ့အစည်းပြောရပဲဟိုတိုက်တွန်းပြည်သူလူထုကလုပ်မှာမဟုတ်ပါဘူးဆိုတော့ဒီရပ်ပအဖွဲ့ကြီးကြီးဆိုတော့ကလည်းပြည်သူလူထုရဲ့အတန်အောင်ကိုစားကြည့်တာပါပြည်သူလူထုကသဘောမချအောင်ဆိုလို့ရှိရင်တို့ကသဘောမချတဲ့အတန်အောင်လိုက်ထွက်မှာပါဒါပေမဲ့ကျွန်တော်တို့ကရပ်ပအဖွဲ့ကြီးဆိုတော့အစိုးရနဲ့လုပ်ငန်းရှင်တွေထိခိုက်အောင်အကျိုးစီးပွားပြတ်အောင်တော့လုပ်နေတာမဟုတ်ဘူးပို့ပြီးတော့အကျိုးစီးပွားရှိအောင်နှုတ်နှစ်ဖက်ပေါ့အစိုးရရောဒီလုပ်ငန်းရှင်ရောဒီပြည်သူရောပေါ့အကျိုးရှိအောင်လုပ်တတ်နိုင်သမျှတော့ကြားခံဆောင်ရွက်ပေးနေတဲ့အဖွဲ့ပဲဖြစ်ပါတယ်နောက်တစ်ခုကဒီရပ်ဖက်အဖွဲ့အစည်းတွေကိုမလိုလားတာကအာဏာရှင်အစိုးရတွေအာဏာရှင်တွေကတော့မလိုတော့ပါဘူး။ဒါကြောင့်မလို့လေကျွန်တော်တို့နိုင်ငံမှာဆိုလို့ရှိရင်1962ခုနှစ်တက်မတော်ကအာဏာတော်ယူပြီးတဲ့ဆိုတဲ့အချိန်ကအကြောင်းသားတမကကိုဘုံခွဲပစ်ခဲ့တာပေါ့။ဒါကဒီရပ်ဖက်အဖွဲ့အစည်းတွေရဲ့တံပိုးရပ်ဖက်အဖွဲ့အစည်းတွေရဲ့လုံအားကိုသူတို့ခေါက်ခေါက်သိတယ်။ဒါကြောင့်မလို့ရပ်ဖက်အဖွဲ့အစည်းတွေကိုသူတို့ကနှိမ်နင်းပစ်တယ်၊စက်ပစ်တယ်။ဒီလိုအခြေအနေမျိုးကနေပြီးတော့အခုချိန်မှာရပ်ဖက်အဖွဲ့အစည်းတွေကပြန်ပြီးတော့ရှင်သန်မှုအတွက်ရုန်းကန်နေရတဲ့အခြေအနေဖြစ်ပါတယ်။ဒီလိုအခြေအနေမျိုးမှာတော့နားလည်မှုလွဲတာလေးတွေရှိနေပါတယ်။အဲ့ဒါလေးကိုကျွန်တော်တို့ကနှိမ့်နှိုင်းမျိုးဖြေရှင်းရမယ်။တေချာတာကအရက်ဖက်အဖွဲ့အစည်းဆိုတော့ကတိုင်းပြည်ရဲ့နားနဲ့မျက်စိပါ။ ရက်ဖက်အဖွဲ့အစည်းဆိုတာကတိုင်းပြည်ရဲ့ဂျန်သူမဟုတ်တယ်လို့အစိုးရရဲ့ဂျန်သူလည်းမဟုတ်ပါဘူးအဲ့လိုပဲရက်ဖက်အဖွဲ့အစည်းတွေကလည်းအစိုးရကိုအမြဲတမ်းဆန့်ကျင်နေမှာမဟုတ်ဘူးပြုပြင်ပြောင်းလဲတင့်တယ်လို့ထင်တဲ့ဟာမျိုးတွေမှာပဲကျွန်တော်တို့ကရက်ဖက်ကိုကြီးကဝန်ပြောနေတာပါ
โอเคครูบอจีสุนเนี่ยเจซุบาสรุปว่าเราတို့ဒီညီမညီမမှာဒါရိုက်တာဥအောင်မျိုးမင်းလည်းအခုကျွန်တော်တို့ဆက်သွယ်လို့ရပါပြီလေးလိုက်မှမှာရှင်းနေပါတယ်ဆိုတော့ကော်မျိုးမင်းကျွန်တော်တို့အစောအိမ်မှာတော့ဟိုကျွန်တော်ကိုဘိုကြီးကိုတော့ဟိုအချင်းချင်းသုံးသက်ချက်ကျွန်တော်အနေနဲ့မေးထားပါတယ်ဆိုတော့ကျွန်တော်ဒီတစ်ပတ်ထဲမှာထုတ်လိုက်တဲ့ထုတ်ပြန်လိုက်တဲ့အရက်ဖက်လူခွင့်ရေလှရှားမှုဖွဲ့ဒီ Civic Cast ရဲ့အစီရင်ခံစာမှာဒီမြန်မာနိုင်ငံကအရက်ဖက်လူမှုဖွဲ့စည်းနဲ့တက်ကြွလှရှားသူတွေအပေါ်မှာဖိနှိပ်မှုရှိနေတဲ့နိုင်ငံဖြစ်တဲ့မြန်မာနိုင်ငံကိုသတ်မှတ်ထားပါတယ်နောက်ပြီးတော့ဒီစစ်ဆေးရေးလက်ထက်အခြေအနေကိုဥတည်နေပြီးဆိုပြီးတော့လည်းပြထတာရှိပါတယ်ဆိုတော့ဟိုကိုအောင်မျိုးမင်းကလည်းတကယ်တော့ဒီရက်ပက်အဖွဲ့အစည်းတခုဥဆောင်ပြီးတော့လှုပ်ရှားနေတဲ့ပုံကူတူဖြစ်တယ်ဆိုတော့တကယ်အခုသူတို့စိုးရင်တယ်လို့ပေါ့လေမြန်မာနိုင်ငံမှာဒီလိုအခြေအနေမျိုးဥတည်နေတဲ့အခြေအနေမျိုးတွေတကယ်ပဲရှိနေလားခင်ဗျာ
ဟုတ်ကဲ့လက်ရှိမြန်မာနိုင်ငံအခြေအနေပြောမယ်ဆိုရင်တော့ဒီတက်ကြွလှုပ်ရှားသူ activist တွေ defender တွေတဦးချင်းပေါ်မှာတက်ရောက်မှုရှိတယ်လို့ဒီရက်ဖက်လူမှုအဖွဲ့အစည်း movement တခုလုံးလှုပ်ရှားမှုတခုလုံးပေါ်မှာတက်ရောက်မှုတွေကတော့ရှိတာတွေ့ရပါတယ်ကျွန်တော်ဒီဆိုရတဲ့ချင်းမှာကျွန်တော်တို့ဒါပြည်သူတွေကကြားတဲ့ကနေပြည်သူတွေနဲ့เนาะထိဆက်မှုရှိတော့ပြည်သူအတန်ကိုနားထောင်တော့အစိုးရအဖြစ်ကျွန်တော်တို့ပြောင်းလဲချက်တွေကျွန်တော်တို့ရှိတယ်အစပိုင်းမှာလည်းကျွန်တော်တို့တွေ့ဆုံဆွေးနွေးမှုတွေတော်တော်များအားကောင်းခဲ့တယ်ဒါပေမဲ့နောက်ပိုင်းမှာကျွန်တော်တဖြည်းဖြည်းနဲ့ရက်ဖက်လူမှုအဖွဲ့အစည်းတွေပေါ်မှာအရင်ကတည်းကကန့်သတ်မှုလေးတွေရှိလာတာတွေ့ရပါတယ်ဥပမာကျွန်တော်တို့တွေ့ရတဲ့အခြေအနေဆိုရင်ဒီအသေးအဖွဲ့မှတ်ပုံတင်ခြင်းဆိုင်ရာဥပဒေပေါ်ပေါက်ခဲ့တဲ့နောက်ပိုင်းမှာအသေးအဖွဲ့တွေကကျွန်တော်တို့မဖြစ်မနေမှတ်ပုံတင်ရမှာမလို့ပဲနဲ့မှတ်ပုံတင်လဲရတယ်မတင်လို့ရှိရင်လှုပ်ရှားနိုင်တယ်ဆိုတဲ့ပုံစံမျိုးဒါမျိုးကျွန်တော်တို့ရှိခဲ့တယ်ဒါပေမဲ့အခုနောက်ပိုင်းမှာကျွန်တော်တို့ဘာတွေကြုံတွေ့ရလဲဆိုတော့လွှတ်တော်အပါအဝင်တချို့သောအစိုးရဌာနတွေမှာဥပဒေကဘလောက်ပြောသည့်တိုင်အောင်ဒီဒေသနာလှုပ်ရှားမှုတွေမှာအဖွဲ့အစည်းရဲ့မှတ်ပုံတင်ချိန်မှအဖွဲ့အစည်းကဒီလိုမျိုးလှုပ်ဆောင်မှုတွေကအစိုးရကအတိမတ်ပြုထားတဲ့အဖွဲ့အစည်းဖြစ်မှဆိုရင်တင်းကျပ်မှုတွေရှိလာတယ်။အဲဒါအရင်တော့သွားထားတဲ့လမ်းကြောင်းထက်ဆာလို့ရှိရင်ကျွန်တော်တို့ပို့ပြီးတော့တင်းကျပ်မှုတွေရှိလာတယ်။အထူးသဖြင့်ကျွန်တော်တို့ဒီကရားပြည်နယ်နဲ့မန္တလေးတိုင်းမှာဆိုလို့ရှိရင်အတင်းအဖွဲ့တွေလှုပ်ဆောင်မှုတွေကိုလှုပ်ဆောင်မယ်ဆိုရင်ခွင့်ပြုချက်ရမှလှုပ်ဆောင်ရမယ်ဆိုရက်ကျညာချက်တွေထွက်လာတယ်ဒါဆိုလို့ရှိရင်ကျွန်တော်တို့အရင်တုန်းကပုံစံတိုင်းပဲပြန်ပြီးတော့တွားနေတယ်ဒါကိုလည်းထောက်ပြကြတာရှိပါတယ်နောက်တစ်ခုကကျွန်တော်တို့ခွင့်ပြုချက်ယူရမယ်ဆိုတဲ့လှုပ်ဆောင်မှုအပိုင်းလှုပ်ဆောင်နေချိန်မှာလည်းမလူလားအပ်တဲ့အချက်လက်တွေအထူးဖြင့်ပြောဆိုမဲ့သူတွေရဲ့ကိုယ်ရေးရာဇဝင်တွေပညာရေးချင်းတွေတကယ့်ကိုအရန်ကိုဟိုရှုပ်ထွေးနေနေပြီးတော့ဖြည့်ဖို့အတွက်ခက်ခဲတဲ့ပုံစံမျိုးတွေဖြစ်နေတာတချို့ဆိုလို့ရှိရင်ခွင့်ပြုချက်ကိုလောက်ခံနေဒီရက်လောက်မှနောက်ဆုံးမိနစ်မှာကတ်ပေးတဲ့ပုံစံမျိုးဖြစ်တဲ့အတွက်ဒီလိုမျိုးချက်တွေကအရက်ဖက်လူမှုဖွဲ့စည်းလှုပ်ရှားမှုမှာတက်ရောက်မှုရှိတယ်။ခုန report ထဲမှာပြောသလိုပဲကျွန်တော်တို့ဟိုပွင့်လင်းမြင်သာတဲ့ကာလကိုရောက်ပြီးမှနည်းနည်းလေးပြန်ပြီးတော့တင်းကျပ်မှုအခြေအနေကိုပြန်လည်နောက်ဆုတ်သွားတဲ့အခြေအနေမျိုးတော့ရှိနေတွေ့ရပါတယ်ဗျ
။ Okay ဆိုတော့ဒီအရင်တော့ဆစ်ဆိုးရဲ့လက်ထက်မှာတော့ဒီဖိနှိပ်မှုတွေရှိတယ်ဆိုတော့လူတိုင်းကတော့ပေါက်ပါတယ်ဒါပေမဲ့အခုကဟိုပြည်သူလူထုကရွေးချယ်တင်မြှောက်တဲ့တကယ်ဒီမိုကရေစီအခွင့်အရေးတွေအတွက်ဟိုကြိုးပမ်းပါမယ်ဆိုတဲ့အစိုးရလက်ထက်မှာဒီလိုပုံစံတွေဆက်ဖြစ်နေရတာဟောဘာကြောင့်များလဲအဓိကဘာတွေကိုစိုးရင်ချက်တွေကြောင့်ဒီလိုပုံစံတွေတွေ့နေရတာလဲကိုအောင်မြင
်စိုးရင်ချက်ကတော့ကျွန်တော်ပြောမယ်ဆိုလို့ရှိရင်ဒီနိုင်ငံရေးမတည်ငြိမ်မှုကိုဖန်တီးလိုတယ်ဆိုတဲ့သူတစုရှိပါတယ်ဆိုတဲ့စိုးရင်ချက်ဖြစ်မယ်နောက်တစ်ခါလက်ရှိအစိုးရကိုအချက်တဲဖြစ်အောင်ဖန်တီးလှုပ်ဆောင်နေသောလှုပ်ရှားမှုတွေရှိမယ်ဆိုတဲ့စိုးရင်ချက်ကလာတယ်လို့ကျွန်တော်ယူဆပါတယ်အားလုံးသိတဲ့အတိုင်းပဲကျွန်တော်တိုင်းပြည်မှာနှစ်ခုအပ်ရှိပြီးသားနိုင်ငံရေးပြဿနာတွေထက်ပုံမှုရှုပ်ထွေးအောင်လုပ်နေတဲ့အခြေအနေမျိုးရှိတယ်အဲ့တော့ဒါကိုစိုးရင်ပြီးတော့တင်းကျပ်ဖို့အတွက်စူးစမ်းနေဒီလှုပ်ဆောင်နေတဲ့သူတွေမကတော့ပဲနဲ့ဒီအမောက်ပြောကလှုပ်ဆောင်နေမကပဲနဲ့အရက်ဖက်လူမှုအဖွဲ့အစည်းတစ်ခုလုံးရဲ့လှုပ်ရှားမှုပေါ်မှာမျက်စိတပွဲမေးစုပြီးတော့စောင့်ကြည့်တဲ့အရာမျိုးတွေကန့်သတ်မှုတွေဖြစ်လာတယ်။အဲ့တော့ဒါဘာပြောမယ်ဆိုလို့ရှိရင်တော့ဟိုတဦးတယောက်ကိုကြောက်ပြီးလှုပ်ဆောင်မှုကြောင့်အရက်ဖက်လူမှုအဖွဲ့အစည်း movement တစ်ခုလုံးကိုထိခိုက်မှုတွေဖြစ်ပါတယ်။အဲ့တော့တီစဲဥပဒေကအရေးယူလို့ရပြီမဲ့ဒါကိုအရေးမယူဘဲနဲ့ဒီလိုမျိုးအရက်ဖက်လူမှုအဖွဲ့အစည်းရဲ့အခြေခံလွတ်လပ်ခွင့်တွေဖြစ်တဲ့ပြောဆိုခွင့်တွေငင်းရဲစွာနဲ့ကျွန်တော်တို့ဒီလှုပ်ရှားသွားလာခွင့်နေပြည်သူအစိုးရအပေါ်မှာလိုအပ်ချက်တွေကိုကျွန်တော်တို့ဟိုဝေဖန်ထောက်ရှုပိုင်ခွင့်နေအားလုံးသွားပြီးတော့ကျင်းကျပ်လိုက်တော့ကျွန်တော်တို့မှာဟိုအနေရရှိတဲ့သူခုနလိုတိကြိုက်အနေရဖြစ်အောင်လှုပ်ဆောင်မဲ့သူတွေကိုထိတဲ့ဟာမဟုတ်မျိုးမဟုတ်ပဲနဲ့အရက်ဖက်လူမှုဖွဲ့စည်းတစ်ခုလုံးရဲ့လှုပ်ရှားမှုတစ်ခုလုံးသွားထိကြိုက်တဲ့ပုံစံမျိုးလည်းဖြစ်နေတာဒါကဟို ထုတ်ရတခြားရှာတယ်လို့ဖြစ်တဲ့ပုံစံမျိုးလည်းဖြစ်နေပါတယ်ခင်ဗျ။ဟု
တ်ကဲ့ဆောစောဒီစောအိမ်မှာဒီကောမျိုးမင်းနဲ့ဆက်သွယ်မရခင်မှာပေါ့လေကျွန်တော်တို့ဒီဆွေးနွေးဖို့ကျွန်တော်တို့ဆက်သွယ်ထားတဲ့ပုဂ္ဂိုလ်တယောက်ကဟိုထောက်ပြသွားတာရှိပါတယ်။ तू ကတော့ဒီတချီလေးဘက်ကနေလုပ်ငန်းရှင်တူပါ तू ကြုံခဲ့ရတဲ့အတွေ့အကြုံကို तू ကပြောတာပါ။တခါလေးကျတော့တဲ့ तू ပဲသူတို့နယ်တွေဘက်မှာပေါ့လေဒီဒီရက်ဖက်လူမှုဖွဲ့စည်းတွေကဟိုသူတို့လှုပ်ဆောင်မှုပေါ့နော်သူပြောတာနောက်ွယ်နဲ့မြောက်ပင်ပေးတဲ့အတွက်တချို့ဒီအလုပ်သမားကြီးလေသမားကြီးလှုပ်ရှားတဲ့သူတွေနဲ့တချို့ဒီလုပ်ငန်းရှင်တွေကမှနားလည်မှုလွဲတာမျိုးတချို့ပြဿနာပေါ်နေတဲ့အခြေအနေမျိုးတွေကြုံရတတ်တယ်ဆိုတော့ဒီလိုပေါ့လေဒီလိုရက်ဖက်ဖွဲ့စည်းတွေအားကောင်းလာဖို့ကျွန်တော်တို့အရေးကြီးတယ်ဆိုရင်လည်းတစ်ဖက်မှာဒီလိုပြဿနာကြီးလာနိုင်တဲ့အားပေးရရောက်တဲ့အခြေအနေမျိုးတွေရောကြုံနေတဲ့အန္တရာယ်တွေမရှိနိုင်အောင်လောက်ကောမျို
းဒါမျိုးကတော့ကျွန်တော်တို့ကျွလုတ်တဲ့သူရဲ့စိတ်ရင်းစေတနာနဲ့ရည်ရွယ်ချက်ပေါ်မှာတော့အများကြီးမူတည်ပါတယ်။ဒါပေမဲ့ကျွန်တော်တို့မှာကဘာဖြစ်လဲဆိုတော့ဟိုလူတွေကလူတွေကိုလွယ်လွယ်နဲ့တော့ကျွန်တော်တို့ဟိုမတက်ဟိုအထင်မသေးစေချင်ဘူး။လူတွေမှာလည်းစဉ်းစားဆင်ခြင်မှုတွေရှိပါတယ်။အဲ့တော့ခုနကတော့ဒါမျိုးလှုပ်ဆောင်တဲ့သူရှိသည့်တိုင်အောင်မှန်ကန်တဲ့တည်င်းတွေပြန်လဲထုတ်ပြန်တာ။နောက်တော့ဒါမျိုးဖြစ်ရတာဘာကြောင့်ဖြစ်ရလဲဆိုတော့အကြောင်းရင်းကိုဖြေရှားပြီးတော့အဖြေရှားတဲ့ပုံစံမျိုးလုပ်မယ်ဆိုရင်ဒါကျွန်တော်တို့ဟိုဘလောက်ထိမြောက်ပေးမြောက်ပေးဘလောက်ထိလုံစော်လုံစော်ဒီဖြစ်စင်နေအောင်တော့ဒါကျွန်တော်တို့ပြည်သူလူထုကတွေးရောက်နိုင်မြောက်ပေးတိုင်းဖြစ်မှာမဟုတ်ပါဘူး။အမှန်တော့ကျွန်တော်တို့မှာပွင့်လင်းမြင်သာမှုကအရေးကြီးပါတယ်။အခုကျွန်တော်တို့ဖြစ်နေတာကဒီလိုလူတွေကမြောက်ပေးတတ်တယ်။ဒါကြောင့်မို့ဒီလူတွေလောက်ခွင့်မပေးနဲ့ဆိုပြီးတော့ပိတ်ပေမှုတွေဖြစ်တယ်။တခုဖြစ်လာလို့ရှိရင်ဒါကဖြေရှင်းရမယ်စား၊သူများမြောက်ပေးလို့ဖြစ်ပါတယ်ကွာဆိုပြီးတော့တစ်ဖက်သက်အမြင်လေးကြောင့်ကျွန်တော်တို့ကဖြေရှင်းနိုင်တဲ့ကိစ္စမျိုးတွေမဖြစ်တဲ့ကိစ္စမျိုးဖြစ်ပါတယ်။အစိုးရလည်းဒီတိုင်းမှာပဲအရက်ဖက်လူမှုဖွဲ့စည်းတွေကအစိုးရရဲ့အားနည်းချက်ကိုလည်းထောက်ပြနိုင်တယ်လို့အစိုးရအာကောင်းအောင်လေအကြံဉာဏ်ပြုနိုင်တယ်ဒါပေမဲ့ထောက်ပြတာကိုပဲမြင်ပြီးတော့အကြံပြုတဲ့ဟာကိုလက်မခံဘူးဆိုရင်ကျွန်တော်တို့အစိုးရဘက်ကဆုံးရှုံးမှုပဲအရက်ဖက်လူမှုအဖွဲ့အစည်းရဲ့ဆုံးရှုံးမှုပဲဒါကြောင့်မလို့ဘက်ကိုမြင်မှုအတွက်အရက်ဖက်လူမှုအဖွဲ့အစည်းတွေရဲ့အာကောင်းချက်နဲ့အသုံးဝင်မှုကိုလည်းတစ်ဖက်ကထည့်သွင်းစဉ်းစားပေးဖို့အရေးကြီးပါတယ်အမြင်နဲ့အကောင်းမမြင်မနဲ့အစိုးမြင်ရင်တော့ဘယ်လို့မှအကျိုးရှိမှာမဟုတ်ပါဘူး
ဟုတ်ကဲ့ကော်မြူမေဆွေးနွေးရကျေးဇူးပါဆိုတော့ကျွန်တော်တို့ဒီဆွေးနွေးဝက်အတွက်ကိုပါဝင်ဆွေးနွေးဖို့ဆက်သွယ်ထားတဲ့နောက်တူးလည်းရှိနေပါသေးတယ်သူဟိုတူဦးစိုးဝေဖြစ်ပါတယ်ဦးစိုးဝေကိုယ်တိုင်ကလည်းပဲဟိုကိုတက်ကြွလှရှားသူတူဦးအနေနဲ့ဟိုသွားလာနေတာကိုကျွန်တော်တို့ပုံကတူးဆိုတာကျွန်တော်နားလည်ထားပါတယ်ဦးစိုးဝေဆွေးနွေးနေတာပဲဖြစ်ဖြစ်မင်းမြင်နေတာပဲဖြစ်ဖြစ်ဆွေးနွေးမင်းမြန်လို့ရပါတယ်ခင်ဗျာ
ဟုတ်ကဲ့ဟုတ်ကဲ့ဟုတ်ကဲ့ကျွန်တော်တို့မြန်မာနိုင်ငံဒီမိုကရေစီပြည်ရင်ပြောင်းလဲဟိုပေါ်ဆောင်စူးစမ်းနေတဲ့အချိန်မှာကျွန်တော်တို့ဒီ EFF လူဖွဲ့စည်းပေါ့ကသူတို့တွေအကောင်းမောင်းတမ်းမှုအမှန်အရေးပါပါတယ်เนาะအခုလိုပေါ့ဗျာဟိုဒီမိုကရေစီဥဆောင်ပါတီရေးကနေပြီးတော့အစိုးရတာဝန်ဆက်တော်ကိုဆိုတဲ့အများစုနေရာရထားတဲ့အခါမှာဟဲ့ဟိုဒီဟိုပါဟိုပါဖြစ်ပေါ်နေဟိုဒီဆဲဥပဒေပေါ့2000ချက်ဖွဲ့စည်းပုံဥပဒေကြောင့်အစိုးရရောဆက်တော်ကိုဆိုတဲ့ရောသိပ်ပြီးတော့လှုပ်လို့မရတဲ့အချိန်မှာဒီ CSO တွေပေါ့ရက်ဖက်လူဖွဲ့စည်းတာပုံပြီးအရေးပါတယ်เนาะဒီအချိန်မှာပေါ့အရက်ကအဖွဲ့အစည်းတွေများများဆက်စပ်ပေါ်ထွန်းလာတာက2030သမရဥဒိစေအစိုးရကပေါ်ထွန်းလာတယ်ပေါ့နော်အဲနိုင်ငံတကာဥရောပနဲ့အမေရိကအကူအညီတွေပြည်ရည်နဲ့အဲညိုနေတိုင်းညိုနေတိုင်းမှာနာမည်အမျိုးနဲ့ပေါ်လာကြတယ်ပေါ်လာတဲ့အခါမှာအဲ့ဒီအဖွဲ့အစည်းတွေကပဲခုအချိန်ကြီးပေါ့အနေနဲ့ဆိုတော့အချိန်ကြီးဒီအဖွဲ့တွေကပဲဆက်ပြီးတော့ဒီပေါ့ဒီဟိုပါပေါ့အရက်ကအဖွဲ့အစည်းသူတို့အတိုင်းအလုပ်တွေလုပ်နေကြတာပေါ့အဲ့ဒါမှာဟိုပုံမှုအရင်တွေရှိတာဘလို့ရှိနေလဲလို့ကျွန်တော်အယူဆကိုပြောတာရင်ဒီ2030အစိုးရကမှပေါ်လာတဲ့အရက်ဖက်အဖွဲ့အစည်းတွေက2030အစိုးရပတ်စံချမ်းလာတာပေါ့ဗျာပတ်စံအများကြီးတုံ့ခံတယ်ပေါ့အခုဟိုအင်းရဒီဒီအစိုးရကြတော့ဟိုပတ်စံအများကြီးတုံ့ခံတယ်ဒါမှပုံမှုတိုင်းတွေချင်းနေလဲလို့ကျွန်တော်မြင်တယ်ဟုတ်ကဲ့ဒါပါပဲ
ဟုတ်ကဲ့ခုဆိုရင်ဆွေးနွေးပြတာကျေးဇူးပါကျွန်တော်တို့ဒီဆွေးနွေးဝဲအတွက်ကိုအီးမေးလ်ဟို Facebook တရားနေပေးပို့ထားတာတချို့လည်းရှိနေပါသေးတယ်စာတချို့တော့Facebook ကစာတချို့ရှိကိုတော့မဆုမုံမဲအရင်ဖတ်ပြပေးပါဦးခင်ဗ
ျဟုတ်ကဲ့ပါရှင်ဒီ Matthew ဆိုတဲ့အကောင့်ကတော့အမှန်တရားကိုမျက်နှိုးတဲ့အရက်ဖက်လူမှုအဖွဲ့အစည်းနဲ့တက်ကြွလှုပ်ရှားသူတွေကိုနိုင်ငံတကာကပုံမဝင်းရံပြီးတော့အစွန်းရောက်စစ်အာဏာရှင်ကိုအ мян ဆုံးအရေးယူစေချင်ပါတယ်တဲ့မျိုးမြင့်ဆိုတဲ့အကောင့်ကတော့မင်္ဂလာပါ VOA ခင်ဗျာတဲ့ကျွန်တော်တို့နိုင်ငံမှာကိုပြုတ်တဲ့ကံကိုဝင်မခံတဲ့၍ဒီလိုပဲဖြစ်နေအောင်မယ်လို့ထင်ပါတယ်တဲ့ဖိနှိပ်မှုကတော့စစ်အစိုးရနဲ့ထူးမကွာဘူးလို့ပဲပြောချင်ပါတယ်ခင်ဗျာတဲ့ဇော်သူနန်းဆိုတဲ့အကောင့်ကတော့အရက်ဖက်အဖွဲ့နဲ့လှုပ်ရှားသူတွေအနေနဲ့ကိုတင်မြောက်ထားတဲ့အစိုးရကိုပံ့ပိုးပေးဖို့လိုပါတယ်တဲ့ဘာဖြစ်လို့လဲဆိုတော့ပန်းနိုင်မရောက်သေးပါဘူးတဲ့တတိချက်စီခြင်းပါတယ်တဲ့ ပြည်ထရေးနယ်စပ်လုံခြုံရေးကိုစစ်တပ်ကကင်ထားပါတယ်တဲ့ငြိမ်းချမ်းရေးကိစ္စကိုလည်းကြည်ပါစစ်တပ်ကပြောလိုက်လို့နောက်ပြန်သွားနေပါတယ်တဲ့လုတ်ပိုင်ခွင့်ကဘာမှအကုန်မရသေးပါဘူးတဲ့နိုင်ငံတစ်ခုမှာခေါင်းဆောင်ကောင်းကတိတ်အရေးကြီးပါတယ်တဲ့ဥပမာမလေးရှားကိုပဲကြည်လိုက်ပါတဲ့ပြီးခဲ့တဲ့ဝန်ကြီးချုပ်လုတ်သွားတာနိုင်ငံမှာအကျွေးတောင်ပြန်တင်ပါတယ်တဲ့ဥပဒေကအရေးပါပဲမဲ့ခေါင်းဆောင်ကမလိုက်နိုင်ရင်အဲ့ဒီနိုင်ငံမွဲမယ်သာမှတ်ပါတဲ့ဒါပေမဲ့အခုဝင်ကြီးချုပ်တက်လာတဲ့အကုံလုံးလုတ်တယ်သူတို့ဝန်ထမ်းတွေကလက်ရှိခေါင်းဆောင်ခိုင်းတာကိုအကုံလုတ်ရပါတယ်တဲ့ဒါပေမဲ့ကျွန်တော်တို့နိုင်ငံမှာကြတော့အောက်ခြေဝန်ထမ်းကအစာတိတ်ဂရုစိုက်တာမဟုတ်ဘူးတဲ့ခမရ
ဟုတ်ကဲ့ကျေးဇူးပါနောက်စာတစ်စောင်ကတော့ကျွန်တော်အမေရိကန်ပြည်ထောင်စုကမောင်တက်တနာရဲ့ပေးစာပါနန်းလောင်ဖတ်ပြပေးပါဦးခမရ
အယက်သာအစိုးရနဲ့စစ်အစိုးရအစိုးရနဲ့ရကြငွေရေးကြေးကနေမခိုင်မာသေးတဲ့ဥပဒေတွေကြောင့်ရုန်းကန်နေကြတဲ့အယက်ဖက်လူမှုအဖွဲ့အစည်းတွေကတက်ကြွလှုပ်ရှားသူတွေရဲ့လှုပ်ရှားမှုတွေဟာဒီမိုကရေစီပြုတ်ပြင်းပြောင်းလဲရေးအတွက်အားနည်းသွားတယ်လို့မယူဆမိပါဘူး။ဒီအရက်ဖက်လူမှုအဖွဲ့အစည်းတွေအားလုံးဟာသဘာဝဘေးအန္တရာယ်ကြုံရတဲ့ပြည်သူတွေနဲ့စစ်ဘေးအန္တရာယ်ကြုံရတဲ့ပြည်သူတွေကိုတက်တက်ကြွကြွကူညီကယ်ဆယ်နေကြတဲ့အပြင်ချို့တဲ့နွမ်ပါနေသူတွေရဲ့ပညာရေး၊ကျန်းမာရေး၊တံမွေဝမ်းကြောင်းမှုလက်ကျင့်ပညာရေးတွေအထိကြည်ကြဲပြင်းပြင်းဆောင်ရွက်နေကြတာနေ့စဉ်နေပါကြားသိနေရပါတယ်။အထူးသဖြင့်ဒီမိုကရေစီပြုတ်ပြင်းပြောင်းလဲရေးဖြစ်စဉ်တွေမှာလည်းနိုင်ငံတကာကပြုတ်ပြင်းပြောင်းလဲရေးဖြစ်စဉ်တွေကိုလေ့လာပြီးအစိုးရနဲ့ပြည်သူတွေလွှတ်တော်ကိုယ်စားလှယ်တော်တွေသိရှိနိုင်အောင်လို့ဆွေးနွေးပွဲမျိုးစုံကိုကျင်းပပြီးတော့မီဒီယာတွေကတဆင့်တက်နေတဲ့လောက်ဖြန့်ဝေနေကြတာတွေကိုလည်းမှတ်သားမိပါရယ်။ဒါပေမဲ့ပြည်သူတွေကြားထင်တဲ့လောက်ခရီးမပေါက်နိုင်သေးတာကပြည်သူအများစုမှာနှစ်ပေါင်းများစွာစနစ်ဆွေးရဲ့အမောင်းတူအောင်မှာကျင်လည်ခဲ့ရပြီးတော့ပညာရေးနဲ့အထွေထွေအချက်အသေးတွေကြောင့်အရက်ဖက်လူမှုအဖွဲ့အစည်းတွေရဲ့စီးယုံလှုပ်ရှားမှုတွေအပေါ်ကြည်ကြဲပြင်းပြနားမလည်နိုင်ကြသေးတာလို့ပဲယူဆမိပါရယ်ခင်ဗျာ။
ဟုတ်ကဲ့ဒါတော့မောင်တတနာရဲ့ပေးစာဖြစ်ပါတယ်သူကတော့ဒီရက်ဖက်ဖွဲ့စည်းတွေကဒီအစိုးရလွှတ်တော်စတဲ့ဒီမူဝါဒတွေဥပဒေတွေချမှတ်သူတွေအတွက်ထောက်ကူပေးနိုင်တဲ့ချက်ကိုလည်းထောက်ပြထားတာရှိပါတယ်ဒါပေမဲ့ဆက်စွားတော့ကိုဖို့ကြီးတခုပြောသွားတာရှိတာတော့ကျွန်တော်တို့စီမှာဒီလိုဟိုလုပ်ဖို့ကင်မှုအခွင့်မသားတဲ့အပိုင်းတွေမှာ2008ဖွဲ့စည်းပုံအချက်တည်းရှိရဲနောက်ဒီစစ်တပ်ကနိုင်ငံရေးမှာဩဇာလွှမ်းမိုးထားတဲ့ပြဿနာတွေရှိရဲဆက်စွားဆွေးနွေးတဲ့ပုဂ္ဂိုလ်တချို့ရဲ့ဆွေးနွေးချက်တွေမှာလည်းပါပါတယ်ဆိုတော့ကျွန်တော်တို့ကဒီလိုဟိုနိုင်ငံရေးအရာလွတ်လပ်မရှိသေးတဲ့အခင်းချင်းမှာရောဒီ CSO တွေအနေနဲ့ဒီကြားထဲမှာလုတ်ခွင့်တာအောင်လုံနိုင်ဟိုလုတ်ခွင့်တာအောင်ပဲဖြစ်ဖြစ်ပေါ့လေလုံနိုင်အောင်နေရာပဲဖြစ်ဖြစ်ပေါ့လေအစိုးရအနေနဲ့ဖန်တီးပေးနိုင်တာမျိုးတော့မရှိတော့ဘူးလားကိုဘိုးကြီ
းလွတ်တော်ပဲအပိုင်းကလည်းအရေးကြီးပါတယ်ဆိုတော့ကျွန်တော်တို့ဥပဒေပေါ့တခြားနိုင်ငံတွေမှာဒီမိုကရေစီနိုင်ငံတွေမှာဆိုလို့ရှိရင်တော့ဒီလိုတို့ရက်ဖက်အဖွဲ့အစည်းတွေကိုဘယ်လိုမျိုးအထောက်အကူပြုမလဲပေါ့ဒါကဥပဒေနဲ့ရှိတယ်အဲ့လိုပဲလွတ်တော်ကနေပြီးဘတ်ဂျက်သတ်မှတ်ထားတာမျိုးတွေရှိပါတယ်ရှိပြီးတဲ့အခါကျတော့လွတ်တော်ကနေပြီးတော့ဒီရက်ဖက်အဖွဲ့အစည်းတွေအားကောင်းဖို့အတွက်ငွေကြေးရစပတ်မှုပြည်ရတာမျိုးတွေလည်းရှိတယ်ဒီလိုပုံစံမျိုးတွေနဲ့လုပ်ကြတယ်ဒါတွေကိုလည်းလွတ်တော်အနေနဲ့ချန်ပြီးတာတင်တယ်လွတ်တော်မှာဥပဒေတစ်ခုရှိတင်တယ်အဲ့လိုပဲဘတ်ဂျက်ကိုလည်းတည်ထောင်ထားတင်တယ်တော့တချို့ဒီဈေးဥပဒေတွေကိုအများဆုံးပြုပြင်ပြောင်းလဲဖို့လုပ်ရတဲ့ဟာတွေလည်းရှိပါတယ်ဥပမာဒီ telecommunication act ပေါ့66ကကြီးဆိုတာကတော့ဟိုတကယ်ကိုပြန်ပြုပြင်တည်တယ်နောက်ဒီ peaceful assembly law ပေါ့ဒါကလည်းအများဆုံးပြန်ပြီးပြုပြင်ပြောင်းလဲတည်တယ်နောက်တချို့ဒီအစိုးရကိုပြန်ပြီးတော့မေးခွန်းထုတ်တဲ့ဟာမျိုးတွေကလည်းအများကြီးမေးတင်တယ်ဥပမာနှိမ့်ဆက်ညှိမှမှုတွေကလည်းမြန်မာနိုင်ငံမှာဖြစ်နေတော့မယ်ဒါပေမဲ့ဒီနှိမ့်ဆက်ညှိမှတ်မှုတွေကိုစောင့်ကြည့်မဲ့အဖွဲ့အစည်းတွေအားကောင်းလာအောင်လွှတ်တော်ကဥပဒေပိုင်းဆိုင်ရာဘယ်လိုပံ့ပိုးပေးမလဲ။နောက်တစ်ခုကဒီနိုင်ငံတကာစာချုပ်စာတမ်းတွေကိုလည်းလွှတ်တော်ကအစိုးရကိုလက်မှတ်ထိုးအောင်တိုက်တွန်းနေတာမျိုးတွေလည်းရှိတယ်။အဲ့လိုမျိုးထိုးတဲ့အခါကျတော့မှကျွန်တော်တို့ကနိုင်ငံတကာကနေတော့ဤပညာနဲ့တချို့မြန်မာနိုင်ငံကဆင်းရဲတဲ့အခါကျတော့လိုအပ်တဲ့ငွေကြေးတွေအဲ့ဒီလိုမျိုးပေါင်းဆက်ပြီးတဲ့အခါကျတော့ monitoring ပေါ့စောင့်ကြည့်တဲ့အဖွဲ့တွေပို့ပြီးအားကောင်းလာအောင်လုပ်လို့ရတဲ့အခြေအနေတွေလည်းရှိပါတယ်။အဲ့လိုမျိုးတရားဝင်ဖြစ်လာအောင်လွှတ်တော်ဘက်ကလည်းဥပဒေနဲ့လုပ်ပေးတဲ့အခါကျတော့မှရက်ဘက်အဖွဲ့အစည်းတွေကပို့ပြီးအားကောင်းလာမယ်အစိုးရနဲ့လည်းပို့ပြီးတော့ဒီ inline ဖြစ်လာမယ်ပေါ့
ဟုတ်ကဲ
့ဟိုနှီးစက်လာမယ်ပေါ့အဲ့လိုမျိုးတော့တယ်ဆိုလို့ရှိရင်တော့ပို့ကောင်းပါတယ်ပေါ့
ဟုတ်ကဲ့ကျေးဇူးပါဆိုတော့ကျွန်တော်ကိုအောင်မျိုးမင်းကိုလည်းမေးချင်ပါတယ်တချို့ကတော့ထောက်ပြတာရှိတာဒီအရင်ကဆိုရင်ဒီပြည်ပမှာရက်တီခဲကြားတဲ့အဖွဲ့အစည်းတွေကအခုဆိုရင်ပြည်တွင်းမှာလည်းတရားဝင်တော့လုံခွင့်ကန်ခွင့်တွေရလာကြတယ်ဒါတွေကတိုးတက်မှုဆိုပြီးတော့တချို့ကဟိုစောရကတတားဒီငင်းကုန်မှုတွေလည်းရှိပါတယ်ဆိုတော့ဒီကိုအောင်မျိုးမင်းတို့လိုဒီလိုအရက်ဖက်ဖွဲ့စည်းရေလှူရှားသူတွေအနေနဲ့ဒီဟိုပေါ့လေဘယ်လိုအခန်းကဏ္ဍမျိုးကနေပြီးတော့အစိုးရကနေပြီးတော့နေရာပေးစေချင်တာလဲဟိုဘာတွေဟိုဘယ်လိုအပိုင်းကနေပြီးတော့လှုပ်ခွင့်ရချင်တာလဲကိုအောင်မျိုးမင်းတို
့ဟိုအရင်စအစိုးရလက်ထက်နဲ့စာလို့ရှိရင်တော့ကျွန်တော်လူးတာလွန့်တာအသက်ရှူစရာနည်းနည်းလေးတော့ရှိလာဒါကတော့ကျွန်တော်တို့ဝန်ခံပါတယ်ဒါမျိုးလည်းရှိတင်ပါတယ်ဟိုပူပေါင်းဆောင်ရွက်မှုအပိုင်းမှာကျွန်တော်တို့ကပြောချင်တဲ့တစ်ခုကဟိုအရက်ွက်လူမှုဖွဲ့စည်းနေတွေ့ပါတယ်ဆိုတော့
ဒီ checklist ပေါ့နော်ဟာလုတ်လိုက်ပါတယ်ဆိုရပုံစံမျိုးဟိုပုံစံတစ်ခုမျိုးမဟုတ်ဘဲနဲ့တကယ်ကိုအနှစ်သာရရှိသောတွေးဆမှုတွေတက္ကະအပြန်အလှန်ကျွန်တော်တို့မေးမြန်းပြီးတော့အကောင့်ဘက်ကိုဥတီသောပူပေါင်းဆောင်ရွက်မှုတွေကျွန်တော်တို့ဖြစ်စေခြင်းပဲအခုကအရက်ဖက်လူမှုဖွဲ့စည်းတွေကိုတွေးပါတယ်နောက်စကားတွေနားထောင်ပါတယ်လွှတ်တော်မှာလီလီသွားကြတယ်တွေးကြတယ်ဒါပေမဲ့ကျွန်တော်တို့ဆိုလိုတဲ့အချက်ကကျွန်တော်တို့ပြောတဲ့အချက်တွေကအမှန်တကယ်စဉ်းစားဆင်ခြင်ပြီးတော့ဥပဒေတွေပြဋ္ဌာန်းနိုင်မှာလုပ်ရလားကျွန်တော်တို့စိုးရိမ်နေတဲ့အချက်တွေကိုသူတို့မေးတဲ့မေးခွန်းတွေမှာပါရဲ့လားအစိုးရရဲ့ဌာနဆိုင်ရာလှုပ်ဆောင်မှုလက်တွေမှာကိုကျွန်တော်တို့တင်ပြသွားတဲ့အချက်တွေပါရဲ့လားအဲ့ဒါကိုဘယ်လောက်ထိအလေးထားလှုပ်ဆောင်လဲဆိုတဲ့ dialogue အပြင်ကျွန်တော်တို့ခုနဒီလေးစားသောအတိမတ်ပြုမှုတွေဒါကပူပေါင်းဆောင်ရွက်မှုအပြင်ဒါတွေပို့ပြီးတော့လိုချင်ပါတယ်ခင်ဗျဘာတပတ်မဟုတ်ဘဲနဲ့အရက်ဖက်လူမှုဖွဲ့စည်းနဲ့တွေ့လိုက်ပါတယ်တနေ့ဘယ်နည်းရောက်ဘယ်နှစ်ခါတွေ့ပါတယ်ဆိုတဲ့ဟာမျိုးမဟုတ်ဘဲနဲ့တွေ့လိုက်တဲ့အပေါ်မှာဘယ်ဟာကိုထည့်သွင်းပြီးစဉ်းစားလဲဘယ်ဟာကအကျိုးရှိလို့ယူလိုက်လဲဆိုတဲ့တက်တည်ပြစရာရှိတော့အကျိုးပြုမှုကိုကျွန်တော်တို့တကယ်အမှန်တကယ်ဖော်
okay
ဆောင်နိုင်ပြီးတော့လှုပ်ဆောင်နိုင်တဲ့ပုံစံမျိုးတွေရှိဖို့ကပိုအရေးကြီးတယ်လို့ကျွန်တော်ယူဆပါတယ်။
ရလတ်တစ်ခုထွက်လာတဲ့ဆွေးနွေးမှုမျိုးဖြစ်စေချင်တဲ့သဘောပေါ့နော်။ဆိုတော့ပါဝင်ဆွေးနွေးပြီးတဲ့ဦးအောင်မျိုးမင်းဦးဘိုကြီးကိုယ်တိုင်ပါဝင်ဆွေးနွေးရတဲ့တွေစာရေးသားပြဖို့တွေနဲ့တော်တော်ရှင်တွေအားလုံးကိုထူးပဲကျေးဇူးတင်ပါတယ်ခင်ဗျာ
။ကောင်းလေးစီစဉ်တဲ့ဆက်တဲ့စနေညဓာတ်ရိုက်လေးလံအစီအစဉ်ကိုနားဆင်ကြရတာဖြစ်ပါတယ်။ VOE မြန်မာပိုင်းကနေဓာတ်ရိုက်လေးလံအစီအစဉ်တွေကိုတစ်ပတ်ကို2ချိန်ထုတ်လွှင့်ပေးနေပါတယ်။စနေညပိုင်းမှာတစ်ချိန်အင်္ဂါညပိုင်းမှာတစ်ချိန်ထုတ်လွှင့်ပေးနေတာဖြစ်ပါတယ်ခင်ဗျာ
ဗီအိုအေမြန်မာပိုင်းရုပ်မြင်သံကြားအစီအစဉ်တွေကိုဒီမိုကရက်တစ်မြန်မာအသံ DVB ရုပ်သံလိုင်းကနေဖန်ယူကြည့်ရှုနိုင်ပါတယ် DVB ရုပ်သံစလောင်းကနေပြီးတော့နေ့စဉ်ည10:00နာရီနဲ့မနေ့9:00နာရီခွဲအချိန်ညမှာဖြစ်ပါတယ်ပုံမှန်ကြည့်ရှုနေကြ VOA ရဲ့ Asia Set 7ဂျိုးလူကနေပြသတဲ့မိနစ်30စာနောက်ဆုံးရနိုင်ငံတကာနဲ့မြန်မာသတင်းတွေအပြင်သတင်းဆောင်မတွေတွဲဆုံမေးမြန်းခန်းတွေနဲ့အပတ်စဉ်ကဏ္ဍတွေကို TVB ရုပ်သံလိုင်းမှာနေ့စဉ်ပုံမှန်ကြည့်ရှုနိုင်ပါတယ်ရှင
် VOA American အတန်ရဲ့တနင်္ဂနွေနေ့မနေ့ဖက်စီစဉ်တွေကိုဆက်လက်နားဆင်နေရတာပါအခုလက်ရှိထုတ်လွှင့်ပေးနေတဲ့တနအီစာစီစဉ်ကိုမနက်၈နာရီကနေ၉နာရီထိတိုင်းဒိုမီတာ20 25 32တို့ကနေပြန်ပြီးတော့ထုတ်လွှင့်ပေးသွားအောင်မှာဖြစ်ပါတယ်ခင်ဗျာ VOA ကတင်းငွေနေမနေ့ဖက်အစီအစဉ်လေးဆက်လက်ထုတ်လွှင့်နေပါတယ်ခုတော့နိုင်ငံတကာသတင်းအကျဉ်းချုပ်ကိုကိုဝင်းမင်းကကြီးညာပေးပါလိမ့်မယ်ခင်ဗျာ
အမေရိကန်သမ္မတဒေါ်နယ်ထရမ့်နဲ့ရုရှားသမ္မတဗလာဒီမာပူတင်တို့ဟာအလို့သဘောတွေ့ဆုံဆွေးနွေးခဲ့ကြတယ်လို့အင်ပီရောကကြေညာချက်ထုတ်ပြန်လိုက်ပါတယ်။အင်ပီရောပြောခွင့်ရဆာရာဟက်ကဘီဆန်ဒါစ်ကသမ္မတထရမ့်နဲ့သမ္မတပူတင်တို့ဟာ G20 ထိပ်သီးပွဲရဲ့တောက်ကြနေညသာစာဝဲမှာအလို့သဘောဆွေးနွေးခဲ့ကြတယ်လို့စနေနေ့မှာကြေညာချက်ထုတ်ပြောလိုက်ပါတယ်။ရုရှားအနေနဲ့ယူကရိန်းသမောတွေနဲ့သမောသားတွေကိုဖမ်းဆီးခဲ့တာကြောင့်ဒီ G20 ကမ္ဘာစီးပွားအင်အားကြီးနိုင်ငံများထိပ်သီးဆွေးနွေးပွဲမှာအရင်ရုရှားသမ္မတနဲ့တရားဝင်တွေ့ဖို့ပြင်ထားခဲ့တာကိုသမ္မတထရမ့်ဘက်ကဖျက်ခဲ့ပြီးမှအခုလိုအလို့သဘောတွေ့ဆုံကြတာဖြစ်ပါတယ်။လွန်ခဲ့တဲ့လအနေနဲ့အတွင်းကမ္ဘာအင်အားအကြီးဆုံးစီးပွားအင်အားနှစ်နိုင်ငံဖြစ်တဲ့အမေရိကန်နဲ့တရုတ်ကြားကုန်သွယ်ရေးဆိုင်ရာသဘောထားကွဲပြားမှုတွေဖြစ်ပေါ်ခဲ့ရကအပြန်အလှန်အခွန်တိုးမြှင့်ကောက်ခံမှုတွေပြုလုပ်ခဲ့ကြပြီးတဲ့နောက်ဒီနှစ်ဖက်သဘောထားကွဲပြားခြားနားမှုတွေကိုအမေရိကန်သမ္မတနဲ့တရုတ်သမ္မတတို့ G20 ထိပ်သီးဆွေးနွေးပွဲပြင်ပမှာညသာဆိုင်ရင်တရားတွေ့ဆုံဆွေးနွေးခဲ့ကြပါတယ်သူတို့နှုတ်ရဲ့ဆက်ဆံရာကောင်းမွန်တဲ့အနေအထားမှာရှိတာကြောင့်တရုတ်ပြည်အတွက်ရောအမေရိကန်ပြည်ထောင်စုတပ်ပါကောင်းမွန်တဲ့ရလဒ်တွေထွက်လာစေမယ်လို့ယုံကြည်ကြောင်းသမ္မတထရမ့်ကအာဂျင်တီးနားမြို့တော်မှာကျင်းပတဲ့ G20 ညသာစာပွဲမှာရှီချင်းပင်နဲ့မျက်နှာချင်းဆိုင်ထိုင်ရင်ပြောကြားခဲ့ပါတယ်။တရုတ်သမ္မတရှီချင်းပင်ကတော့သူတို့နှစ်ယောက်နောက်ဆုံးတွေ့ခဲ့တဲ့ချိန်ဟာအတော်လေးကြာမြင့်ခဲ့ပြီဖြစ်ကြောင်းဒီတော်ထွန်းမှာအကြောင်းအရာအများအပြားလဲဖြစ်ပေါ်ပြောင်းလဲခဲ့ကြောင်းပြောခဲ့ပါတယ်။ American သမ္မတဟောင်း George H.W. Bush ရဲ့ဇာပနာခဏကိုသူ့မိသားစုကဆက်လက်ပြင်ဆင်နေစေဖြစ်တယ်လို့ကာကွယ်ဝန်ကြီးဌာနကပြောလိုက်ပါတယ်။ရက်ကိုမိသားစုကယူချင်မှာဖြစ်ပါတယ်။
ထိပ်တန်းရောက်နိုင်ငံတကာသတင်းတွေကိုကိုဝင်းမင်းကြီးညာပေးခဲ့တာဖြစ်ပါတယ်အခုမနေ့အစီအစဉ်ထုတ်လို့ရမှုကကိုဇော်ဝင်းလိုင်ပြစ်ပြီးတော့အင်ဂျင်နီယာကတော့ Kelvin Fowler ဖြစ်ပါတယ်ညနေဘက်6နာရီခွဲကနေ9နာရီထိထုတ်လွှင့်ပေးမယ့်အစီအစဉ်တွေကိုလှိုင်းဒိုမီတာ16 19နဲ့25တို့ကနေအတန်လွှင့်ပေးမှာပါ VOA ကိုအားပေးနားဆင်ခဲ့ကြတဲ့အတွက်အထူးပဲကျေးဇူးတင်ရှိပါတယ်ခင်ဗျာနိုင်ငံတကာကသောတာရှင်များနဲ့တကွမြန်မာပြည်သူပြည်သားများအားလုံးနေ့စဉ်မှာရှင်လန်းချမ်းမြေကြပါစေ
Thank you.
This program has come to you from the Voice of America, Washington.